Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကနေ့တကပိတ်ဆွေးနွေးပါမယ်မြန်မာစစ်ကောင်းဆောင်ကိုတရားစွဲဖို့ကြိုးစားတာဟာနှစ်ပေါင်းများစွာမြန်မာစစ်တပ်ကျူးလွန်ခဲ့တာတွေအဆုံးသတ်စေရေးအတွက်ဥတည်တယ်လို့ပြော ICC တရားစွဲရှင်းနေချုပ်ကပြောပါတယ်မြန်မာနဲ့ကမ္ဘာတလွားစစ်မြေပြင်တွေမှာခရစ်စမတ်အမီအပြည့်ရကြဖို့ပိုယဟမင်းကြီးကတိုက်တွန်းပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
စီးရီးယားနိုင်ငံမှာတော့အာနာရှင်အာဆက်တိုင်းပြည်ကနေထွက်ပြေးသွားတဲ့အတွက်စီးရီးယားပြည်သူတွေအောင်ပွဲခံနေကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းကြိုးဆိုလိုက်ပါတယ်
ကျွန်တော်တို့ကတော့ဒီစီးရီးယားပြည်သူတွေရောနောက်ပြီးတော့သူသမင်းတော့ဒီဒေါ်လာရင်းအင်အားစုတွေရောပေါ့နော်တို့ရဲ့ဒီစွဲလုံးလာရှိမယ်ပြီးတော့တို့ရဲ့ဒီဒီဇိုင်းမတ်မတ်ပေါ့နော်ကျွန်တော်တို့ဒေါ်လာတိုက်ပွဲဝင်တဲ့စိတ်ဓာတ်ပေါ့နော်အဲဒီဟာကိုတော့ကျွန်တော်တို့ကအင်မတန်မှဒါလေးစားဂုဏ်ယူမိပါတယ်နောက်ပြီးတော့
14မီတာပဋိပက္ခဖြစ်နေတဲ့ဒီစီးရီးယားအခြေအနေနဲ့မြန်မာနိုင်ငံနှိုင်းရှင်ချက်ကိုတင်ပြတဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်ကချင်မှာတော့ KIO ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံမှာဆွေးနွေးဖို့အခုတရုတ်နိုင်ငံကိုရောက်ရှိနေပါတယ်။ရခိုင်မြောက်ပိုင်းမှာတော့မောင်တော်မြို့နယ်ကစစ်ကောင်စီရဲ့နောက်ဆုံးစခန်းတစ်ခုကိုသိမ်းပိုက်လိုက်ပါတယ်။ဒီအာရကတက်တော် AA ဖွဲ့ကသိမ်းပိုက်လိုက်ပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူဆက်သွယ်မေးမြန်းကန်စစ်ပွားရေးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြမှာပါရှင်။
စီးရီးယားနိုင်ငံမှာသမရဘာရှာလ်အယ်အဆက်ကိုဒေါ်လာရေးအဖွဲ့တွေကဖြုတ်ချပြီးတဲ့နောက်လက်ရှိဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာတကပိတ်ဆွေးနွေးကြဖို့ရှိပါတယ်။စီးရီးယား၊အစ္စရေးနဲ့ဇက်ကဂိုလန်ဟိုက်စ်မှာကုလသမဂ္ဂညီညာရေးတပ်ဖွဲ့တွေထားရှိအပါအဝင်လက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်စီးရီးယားရဲ့ဆလင်းနစ်ချာပြည်တွင်းစစ်ကာလအတွင်းသမရအဆအစိုးရကိုဆစ်လက်နက်ပစ္စည်းတွေထောက်ပံ့ကူညီပေးခဲ့တဲ့ရုရှားကဒီစီအဝေးကိုခေါ်ယူခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကတော့ကုလသမဂ္ဂရဲ့စောင့်ကြည့်မှုအောက်မှာရှိနေတဲ့အဲ့ဒီဂိုလန်ဟိုက်စ်ဒေသကိုအစ္စရေးတပ်တွေချထားလိုက်ပါတယ်။နေဆက်မှာရှိတဲ့စီးရီးယားအဆောင်တပ်ဖွဲ့တွေဆုတ်ခွာသွားတဲ့အတွက်အခုလိုတပ်ဖွဲ့တွေချထားခြင်းဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကပြောကြားလိုက်သလိုဒါဟာအကန့်အသတ်နဲ့အယာယီချထားခြင်းဖြစ်ကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးကီဒီယွန်ဆာကလည်းဒီကနေ့ပြောပါတယ်ဆလင်းနစ်ကြာပြည်တွင်းစစ်အပြင်အာဆတ်မိသားစုကဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စီးရီးယားနိုင်ငံပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်သူကဦးဆောင်မလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြပါတယ်သမရဗလာဒီမီပူတင်ကသမရအာဆတ်ရုရှားနိုင်ငံမှာခိုလုံခွင့်ပြုလိုက်တဲ့အကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာသတင်းတောက်တွေကိုအတည်ပြုပြောဆိုပါတယ်ဒါပေမဲ့သမရပူတင်အနေနဲ့သမရအာဆတ်ကိုတွေ့ဆုံဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရကပြောဆိုလိုက်ပြီးသမရအာဆတ်အခုဘယ်မှာရှိနေလဲဆိုတာကိုလည်းပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာသမရဘရှာအယ်အာဆတ်အစိုးရပြုတ်ကျသွားပြီးရတဲ့နောက်အခြေအနေတွေရှုပ်ထွေးနေပြီးမဲ့စီးရီးယားမှာ IS စစ်သွေးကြွတွေကိုအတူတွဲတိုက်နေတဲ့မဟာမိတ်တွေနဲ့ဆက်လက်လက်တွဲသွားမှာဖြစ်ကြောင်းအမေရိကန်အကြီးတန်းအရာရှိတွေကပြောလိုက်ပါတယ်။တဘုံတွေဒမတ်စကတ်မြို့တော်ကိုဝင်ရောက်စီးနှီးခဲ့ရာကစီးရီးယားသမ္မတတိုင်းပြည်ကထွက်ပြေးပြီးရုရှားနိုင်ငံမှာခိုလုံနေကြောင်းရုရှားအစိုးရကအတည်ပြုခဲ့ပြီးနိုင်ပိုင်းကြာမှာပဲအမေရိကန်ကစီးရီးယားမှာတပ်ဖွဲ့ဝင်တွေချထားတဲ့အစီအစဉ်အပြောင်းလဲမရှိကြောင်းတာဝန်ရှိသူတွေကပြောလိုက်တာပါအမေရိကန်တပ်ဖွဲ့ဝင်အများစုကတော့ကတ်လူမျိုးတွေဥဆောင်တဲ့စီးရီးယားအတိုက်ခံ SDF တပ်ဖွဲ့ဝင်တွေနဲ့လက်တွဲပြီးတော့နိုင်ငံအရှေ့မြောက်ပိုင်းမှာလှုပ်ရှားနေကြပါတယ်စီးရီးယားနိုင်ငံအရှေ့ပိုင်းမှာအမေရိကန်တပ်တွေဆက်လက်ထားရှိမှာဖြစ်တာကြောင့်အမေရိကန်အကြီးတန်းအရာရှိတအုပ်ကမနေ့ကပဲသတင်းတောက်တွေကိုပြောခဲ့တာပါ IS တပ်ဖွဲ့တွေပြန်ခေါင်းမထောင်နိုင်ဖို့နဲ့ SDF တပ်ဖွဲ့တွေခိုင်မာအားကောင်းဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်ရှင်
လက်ဗနွန်နိုင်ငံတောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းသူတို့စစ်သား၄ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီစစ်သား၄ယောက်စလုံးဟာတပ်ဖွဲ့တစ်ဖွဲ့တည်းကဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပေမဲ့သူတို့ဘယ်တော့မှဘလို့သေဆုံးခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အစ္စရေးနဲ့လက်ဗနွန်အခြေစိုက် Hezbollah အဖွဲ့အစည်းယာယီအပစ်ခတ်ရဆဲမှုစတင်ခဲ့တဲ့သတင်းနှစ်ပတ်လောက်အကြာမှာအခုလိုစစ်သားတွေသေဆုံးတဲ့သတင်းထွက်ပေါ်လာတာပါ။ဒီသဘောတူညီချက်အရလက်ဗနွန်နိုင်ငံတောင်ပိုင်းမှာရှိတဲ့နှစ်ဖက်တပ်ဖွဲ့တွေဆုတ်ခွာပေးခဲ့ကြပြီးတဲ့နောက်တိုက်ခိုက်မှုတွေတိတိတသာရော့ကျသွားပေမဲ့ဒီဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလုံးဝချုပ်ငြိမ်းမသွားသေးပါဘူးဒီကနေ့မှာပဲစစ်တပ်စစ်ဆေးရေးဂိတ်အနီးကိုအစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လက်ဗနွန်တောင်ပိုင်းမှာလူတအူးသေဆုံးသွားခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လက်ဗနွန်စစ်တပ်ကလည်းပြောပါတယ်ခင်ဗျာ
ယူကရိန်းအတွက်ခိုင်မာတဲ့အကူအညီတွေပေးရဖို့ဂျာမနီနိုင်ငံမှာဖေဖော်ဝါရီလတည်းကျင်းပမဲ့ရွေးကောက်ပွဲမှာဦးဆောင်နေတဲ့ဝန်ကြီးချုပ်လောင်းမတ်စ်နဲ့တွေ့ဆုံရမှာယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ဂျာမနီနိုင်ငံကခိုင်မာပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေအထူးသဖြင့် Conservative Party Christian Democratic Union UDC ပါတီခေါင်းဆောင်မတ်စ်ကိုပုဂ္ဂိုလ်ရေးရာအားကိုကြောင့်ယူကရိန်းသမ္မတကပြောခဲ့တာပါယူကရိန်းကို NATO အဖွဲ့ဝင်အဖြစ်ဖိတ်ခေါ်ဖို့လည်းတိုက်တွန်းခဲ့ပါတယ်တချိန်တည်းမှာပဲရုရှားကညဘက်တိုက်ခိုက်ခဲ့တဲ့ drone 18စင်းကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါတယ်ရှင်
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကလည်းတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါခင်ဗျာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကဖန်ဝါနာထုတ်နိုင်ရေးကြိုးပမ်းမှုဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာတွေကိုအရေးမယူနိုင်ဘဲနှစ်ပေါင်းများစွာပြစ်ဒဏ်ကခင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်စေရေးအတွက်အလွန်အရေးပါကြောင်း ICC ရှေ့နေချုပ်ကာရင်ခန်က VOA ကိုပြောကြားလိုက်ပါတယ
် Victims the Rohingya people and so many Burmese throughout Myanmar want justice and accountability.
တရားမျှတမှုနဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလိုလားနေတဲ့ရိုဟင်ဂျာတွေအပါအဝင်နိုင်ငံတော်ဝန်ကမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေး ICC ရှေ့နေချုပ်ရုံးအနေနဲ့ကြိုးပမ်းနေတာ2019ခုနှစ်ကတည်းကပါ။ဒါဟာအရှိတောင်အာရှမှာပထမဆုံးဖန်ဝါနာထုတ်နိုင်ဖို့ကျွန်တော်ရုံးရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအခြေအနေပေါ်မှာပထမအဆုံးအကြိမ်ဖန်ဝါနာလည်းဖြစ်ပါတယ်လို့ခါရင်ခန်ကပြောကြားခဲ့တာပါ။ဒါပြင်တရားဥပဒေကိုတမတမကြကြကျင့်သုံးဖို့နဲ့ကြီးမားတဲ့ရာဇဝမှုတွေကြောင့်ခံစားခဲ့ရသူတွေဆက်လက်ခံစားနေရသူတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးအတွက်ဂရုပြုကြောင်းလဲကာရင်ခန်က VOA နဲ့တိသက်မေးမြန်းကမှပြောဆိုခဲ့ပါတယ် ICC ရှေ့နေချုပ်ကရရှိထားတဲ့သက်သေအထောက်အထားတွေအရရခိုင်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေကိုနေရက်ကနေအတင်းကျမောင်းထုတ်မှုဖိနှိပ်ညှဉ်းပန်းမှုဆွဲချက်တွေနဲ့မြန်မာနိုင်ငံရဲ့ယာယီတမရတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုဖန်ဝါနာထုတ်ဖို့ ICC တရားသူကြီးတွေကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကရှစ်နေကျုပ်ခရင်ခန်ကရှောက်ထားခဲ့တာပါနောက်ထပ်လည်းအရေးပါတဲ့စစ်ကောင်းဆောင်တွေကိုဖန်ဝါနာထုတ်နိုင်ရေးရှောက်ထားချက်တွေမကြခင်လာတော့မှဖြစ်တယ်လို့လည်းမစ္စတာခန်က VOA ကိုပြောပါတယ်စစ်ကောင်စီကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်သလိုဆုံးဖြတ်ချက်တွေကိုလည်းလိုက်နာစရာမလိုကြောင်းတုံ့ပြန်ထားပါတယ်မြန်မာဘက်က ICC တရားစီရင်မှုကိုလက်မခံမှုဆိုပေမဲ့ ICC အဖွဲ့ဝင်ဖြစ်နေတဲ့အင်းကြီးဂျေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တဲ့အမှုဆွဲချက်နဲ့အဓိကအမှုရင်ဆိုင်နိုင်ရေးကြိုးပမ်းနေတာဖြစ်တယ်လို့လည်းရှစ်နေချုပ်ကာရင်ခန်ကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ကဘာတလွားစစ်ဖြစ်နေတဲ့နေရာတွေမှာခရစ်စမတ်ကာလမတိုင်ခင်အပြစ်ခက်ရက်စဲကြဖို့ပုံရဟန်းမင်းကြီးကတိုက်တွန်းလိုက်ပါတယ
် Continua a pregare per la pace nella martoriata Ucraina in Medio Oriente
ငြိမ်းချမ်းရေးနဲ့ Ukraine အရှိအလယ်ပိုင်း Palestine Israel Lebanon အခုနောက်ဆုံး Syria မြန်မာတောင်ဆူဒန်တို့အပြင်စစ်ပွဲနဲ့အကြမ်းဖက်မှုတွေတန်ခံစားနေရသူတွေအတွက်ဆက်ပြီးတော့ဆူတောင်းကြရအောင်ပါစစ်မျက်နှာအားလုံးမှာလဲခရစ်စမတ်အားလည်းရက်ကာလမတိုင်ခင်အပြစ်ခက်ရက်စဲကြဖို့ခေါင်းဆောင်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုပန်ကြားလိုပါတယ်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကဗာတီကန်ကျောင်းတော်စိန့်ပီတာယဉ်ပြေမှာအပတ်စဉ်ကျင်းပတဲ့တနင်္ဂနွေဆူတောင်းပွဲမှာမိန့်ကြားခဲ့တာပါ မနေ့တုန်းကဆူတောင်းပွဲမှာပဲအမေရိကန်နိုင်ငံမှာတေးတန်ကြခံနေရတဲ့အကျဉ်းသားတွေကိုပြစ်ဒဏ်ရှော့ပေါ့ပေးဖို့လေပုံရဟန်းမင်းကြီးကတောင်းဆိုခဲ့ပါတယ်ရှင
်တောင်ကိုရီးယားနိုင်ငံမှာစစ်အုပ်ချုပ်ရေးကြောင့်ပြည်သူတွေစိုးရိမ်ရတဲ့အပေါ်ယာယီကာကွယ်ဝန်ကြီးကတောင်းပန်လိုက်ပါတယ်နောက်ထပ်တစ်ကြိမ်စစ်အုပ်ချုပ်ရေးထုတ်မယ်ဆိုရင်လက်ခံမှာမဟုတ်ဘူးလို့လည်းယာယီကာကွယ်ဝန်ကြီးကင်ဆွန်ဟိုးကဒီကနေ့ပြောကြားလိုက်ပါတယ်ဒီဇင်ဘာလ3ရက်နေ့ကအရေးပေါ်စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့အတွက်ပြည်သူတွေစိုးရိမ်ထိတ်လန့်ကြေကြတဲ့အပေါ်တောင်းပန်ပါတယ်လို့သူကပြောပါတယ်အင်္ဂါနေ့ညကစစ်အုပ်ချုပ်ရေးထုတ်ပြန်ကြောင်းသမရယုံဆူယိုကြီးညာခဲ့တဲ့ဖြစ်ရအပေါ်စုံစမ်းစစ်ဆေးမှုမှာကာကွယ်ရေးဝန်ကြီးဌာနကတက်တက်ကြွကြွပူးပေါင်းပါဝင်နေသလိုအစိုးရရှေ့နေတွေနဲ့ပူးတွဲစုံစမ်းမှုတွေလုပ်ဖို့စစ်ဘက်ဆိုင်ရာရှေ့နေတွေကိုလည်းတာဝန်ပေးထားတယ်လို့ယာယီဝန်ကြီးကင်ဆွန်ဟိုးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလေးနက်ထားပြောကြားခဲ့ပါတယ်။နောက်တစ်ကြိမ်စီအိုချုပ်ရေးထုတ်ဖို့အမိန့်ပေးလာခဲ့ရင်လည်းကာကွယ်ရေးဝန်ကြီးဌာနအနေနဲ့ရောစစ်တပ်အနေနဲ့ပါလက်မခံပယ်ချမှာဖြစ်တယ်လို့သူကပြောပါတယ်။နိုင်ပိုင်းသာကြားလိုက်တဲ့စီအိုချုပ်ရေးကိုကြီးညာတာဟာဖွဲ့စည်းပုံနဲ့မညီမတရားအာဏာချုပ်ကင်ဖို့လုပ်တဲ့လုပ်ရဖြစ်တယ်လို့အတိုက်ခံအမတ်တွေကပြောပြီးသမရယွန်းကိုတရားစွဲသင့်မသင့်လွတ်တော်မှာနောက်တစ်ကြိမ်မဲခွဲဆုံးဖြတ်ဖို့ကြိုးစားနေကြပါတယ်ခင်ဗျာ။
ဒီကနေ့တနင်္လာနေ့အစောပိုင်းတရုတ်ကမ်းခြေစောက်တဲ့တင်မောခုနှစ်ဆင်းထိုင်ဝမ်ကျွန်းနားတဝိုက်ဝင်ရောက်လာခဲ့ကြောင်းထိုင်ဝမ်ကမ်းခြေစောက်တပ်ကပြောပါရယ်ဒီကနေ့ထိုင်ဝမ်ကမ်းခြေစောက်တပ်ကထုတ်ပြန်တဲ့ဗီဒီယိုနဲ့ရုပ်ပုံတွေအရတရုတ်ကမ်းခြေစောက်တင်မော2931နဲ့1331တို့ကိုထိုင်ဝမ်ကမ်းခြေစောက်တပ်ဖွဲ့ကပင်လယ်ပြင်မှာအနီးကပ်စောင့်ကြည့်နေတဲ့ပုံတွေကိုတွေ့ရပါရယ်တိကျအနေနဲ့ထိုင်ဝမ်စစ်တပ်ကအရေးပေါ်တုံ့ပြန်ရေးစင်တာကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်။တရုတ်နိုင်ငံကတီးသန့်လေပိုင်နက်ဇုံ9ခုတတ်မှတ်ထားတယ်လို့ရေတပ်သင်္ဘောတွေနဲ့ကမ်းခြေစောက်တပ်သင်္ဘောတွေကိုကျွန်းတဝိုက်ရေပြင်မှာဆေးလွတ်ထားတာပါ။ထိုင်ဝမ်ဂျပန်တောင်ပိုင်းကျွန်းစုတွေနဲ့တောင်တရုတ်ပင်လယ်အနီးရေပြင်တဝိုက်တရုတ်ရေတပ်နဲ့ကမ်းခြေစောက်သင်္ဘော90နီးပါးတွာလာနေတဲ့အကြောင်းထိုင်ဝမ်လုံခြုံရေးသတင်းရင်းမြစ်တစ်ခုကရိုက်တာသတင်းကိုဒီကနေ့ပြောပါရရှင်။တနင်္လာနေ့ညချမ်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူတင်ပြခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်ဆီးရီးယားနိုင်ငံမှာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်တဲ့အာဏာရှင်အုပ်ချုပ်ရေးအဆုံးသတ်ပြီးပြည်သူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ဖို့အခွင့်အလမ်းရရှိသွားတယ်လို့မျိုးမြန်မာပြည်သူတွေအတွက်လည်းလွတ်မြောက်ရေးအောင်ပွဲမလွဲမသွေရရှိဖို့မျှော်လင့်တဲ့အကြောင်းမြန်မာရေးလှုပ်ရှားသူတွေကမျှော်လင့်ထားကြပါတယ်။လေလာသုံးသက်သူတွေကတော့ဆီးရီးယားနဲ့မြန်မာအကြားမတူညီတဲ့အချက်တွေရှိနေပြီးတရုတ်နိုင်ငံရဲ့စစ်ကောင်စီကိုပံ့ပိုးမှုနဲ့နိုင်ငံတကာရဲ့မြန်မာအရေးထိရောက်တဲ့ပံ့ပိုးမှုတွေအားနည်းနေတာကိုနှိုင်းယှဉ်ထောက်ပြကြပါတယ်။ကိုသိန်းထိုင်ဦးကစူးစီးတင်ပြထားပါတယ်ရှင်။
ဒီစီးရီးယားနိုင်ငံမှာဒီအာနာရှင်အာဆက်ပေါ့နော်သူရဲ့အုပ်စိုးမှုဒါအဆုံးသက်နိုင်ခဲ့တယ်ပေါ့နော်အဲ့တော့ကြောင့်မလို့ကျွန်တော်တို့ကတော့ဒီစီးရီးယားပြည်သူတွေရောနောက်ပြီးတော့သူသမင်းတော့ဒီဒေါ်လာရင်းအင်အားစုတွေရောပေါ့နော်သူတို့ရဲ့ဒီဆွဲလုံလာရှိမယ်ပြီးတော့သူတို့ရဲ့ဒီဒီဇိုင်းမတ်မတ်ပေါ့နော်ကျွန်တော်တို့ဒေါ်လာတိုက်ပွဲဝင်တဲ့စိတ်ဓာတ်ပေါ့နော်အဲဒီဟာကိုတော့ကျွန်တော်တို့ကအင်မတန်မှဒါလေးစားဂုဏ်ယူမိပါတယ်နောက်ပြီးတော့ဒီပြည်သူတွေနဲ့ထပ်တူပဲကျွန်တော်တို့လည်းဝမ်းမြောက်မိတယ်ပေါ့နော်ဒီအဲ့တော့မြန်မာနိုင်ငံအခြေအနေနဲ့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရင်လည်းပဲကျွန်တော်တို့ကဒီစစ်အာဏာရှင်ပေါ့နော်စစ်အာဏာရှင်စနစ်အပအဝင်အာဏာရှင်စနစ်မှန်သမျှခြုံငင်းရေးဆိုပြီးတော့ကျွန်တော်တို့တွေတော်လန်တိုက်ပွဲဝင်နေရတဲ့အခြေအနေဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တော်လန်ရေးရလည်းပဲလက်ရှိအချိန်ထိတော့ပြည်သူလူထုရဲ့ဒီဒီဇိုင်းမတ်မတ်တော်လန်ရေးမှာပူးပေါင်းပါဝင်နေတဲ့အခြေအနေတွေရယ်တော်လန်ရေးအင်အားစုတွေရယ်ကျွန်တော်တို့ဒီတိုက်ပွဲဝင်စိတ်ဓာတ်တွေကြောင့်ကျွန်တော်တို့လည်းပဲအဲဒီလိုမျိုးတစ်နှစ်ဆီးရီးယားနိုင်ငံလိုမျိုးပေါ့နော်ဒီအောင်မြင်မှုကိုကျွန်တော်တို့ရရှိမယ်လို့ကျွန်တော်တို့ကအပြည့်အဝကြုံကြည်တယ်အဲ့တော့ဆီးရီးယားမှာဆိုရင်လည်းဒီအာနာရှင်အာဆက်ကရုပ်ထုတွေကိုအခုပြည်သူတွေကချိုချပြီးတော့ကျွန်တော်တို့ဒါအောင်မဲခံနေကြတာကျွန်တော်တို့တွေ့ပါတယ်အဲ့တော့ကျွန်တော်တို့ရှိမှာတော့ကျွန်တော်ထင်ပါတယ်မရောက်နိုင်ကသူ့ရုပ်ထု site တူကိုအချိန်တောင်မရတော့ပါဘူးเนาะအဲ့တော့ကျွန်တော်တို့ဒီပြည်ဦးနယ်မှာတော့ဒီစစ်ဘရင်တွေပေါ့ဗျာเนาะဒီတမိုင်းတစ်လျှောက်ကစစ်ဘရင်တွေရဲ့ရုပ်ထုတွေတော့ဒါစစ်တပ်က site ထူထားတာရှိတယ်အဲ့တော့ကျွန်တော်တို့ကမရောက်နိုင်ရုပ်ထုတော့မရှိပါမယ်ဒီစစ်ဘရင်ရုပ်ထုတွေကိုကျွန်တော်တို့ရိုက်ရှိုးဖြတ်စည်းပြီးတော့เนาะကျွန်တော်တို့စစ်တပ်ကသာလဲအမိစစ်တပ်ကသာလဲအဖဆိုတဲ့ဒီလိုဂျင်းနေပေါ့เนาะဒါတွေကိုကျွန်တော်တို့ရိုက်ရှိုးဖြတ်စည်းနိုင်မဲ့နေ့တစ်နေ့အရဆိုရင်လည်းပဲဒါအဲ့လောက်မကြတဲ့ပေါ့เนาะဒီဆီးရီးယားလောက်မကြတဲ့အချိန်ကာလတစ်ခုမှာမလွဲမသွေရောက်ရှိလာမယ်လို့ကျွန်တော်တို့ဒါအပြည့်အဝယုံကြည်တယ်ဆိုတာလေးပြောချင်ပါတယ်ဗျ
ကျွန်တော်တို့တိုင်းပြည်မှာစစ်အုပ်စုမရှိရင်မဖြစ်ဘူးဆိုတဲ့အတွေးအခေါ်မှာအခြေခံပြီးတော့စစ်ကောင်စီကိုအတင်းကျပ်ကြားကန်ပေးမယ်ဆိုလို့ရှိရင်ဒီလိုကြားကံမှုမျိုးဟာဒီကနေ့ဆီးရီးယားမှာ Tamara asa pietru piesin bune joama piba. Syria ma tamara asaga go a danger jagan beke luria. A ku asa pioja de chima. Doka bons on a duja piba.
A good solution, Megan Tamara, Joe Biden, Biotale, Syria Nagama asset, a gulu, Russia, who Tabi Dore, Piejaga, Syria Pidure, Nagadwe, Pumu Common, Nagago Pandibo, a queer land a kuso bido, Piotaval.
ကျွန်တော်တို့နိုင်ငံမှာရောတိုင်းသားလူမျိုးတွေပါဝင်မြန်မာပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့အခွင့်အရေးတစ်ခုရှားဖို့နီးပြီလို့ညွှန်လင်းနိုင်မှာတော့လားခင်ဗျဟုတ်ကဲ့ကျွန်တော်တို့မျှော်လင့်နိုင်ပါတယ်ကျွန်တော်တို့တိုင်းပြည်ဒုက္ခရောက်နေတာကဆေးရနာရှင်စနစ်ကြောက်ဖြစ်ပါတယ်ဆေးအုပ်စုနဲ့ဆေးကောင်စီကြောက်ဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ပြည်သူကိုရန်သူတတ်မှတ်ပြီးတော့လေရ အဲ့တော့စစ်တပ်ကနိုင်ငံရေးထဲမှာဝင်ပါနေတဲ့အတွက်ကျွန်တော်တို့တိုင်းပြည်ကအခုလိုချုပ်ချုံကြပြီဒုက္ခရောက်နေရတာဖြစ်ပါတယ်စစ်တပ်ကနိုင်ငံရေးထဲကနေထွက်သွားမယ်ဆိုရင်ဆေးရနာရှင်စနစ်ကိုချုပ်ငြိအောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့ဆီးရီးယားမှာအနာဂတ်ကိုမျှော်မှန်းနိုင်တယ်လို့ကျွန်တော်တို့တိုင်းပြည်အနာဂတ်ကကောင်းမွန်မှာသိကြပါတယ်
Bashar al-Assad was ultimately undone by the disintegration of his army, which ran away instead of fighting the rebels in Burmese.
Bashar al-Assad had two sitters pulled away from him. Now, the Burmese government is trying to take him to court. The တရုတ်မြန်မာပူးတွဲလုံခြုံရေးကုမ္ပဏီဆိုတာတွေနဲ့မြန်မာနိုင်ငံအတွင်းကတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကာကွယ်ဖို့လှုံ့ဆော်လာပါတယ်တရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ကုန်သွယ်ရေးအကျိုးစီးပွားတွေကိုစစ်ကောင်စီကကာကွယ်နေသမျှတရုတ်ဘက်ကလည်းကိုးပြည်သူကိုပြန်စစ်ဆင်နေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုအယူအမူကျင့်ဝတ်သိက္ခာမထောက်ဘဲဆက်ပြီးထောက်ခံနေပါလိမ့်မယ်
The only things in common really between Sirius Bashar al-Assad and Min Aung Hlaing
Bashar al-Assad ne sikong si aji ke bojo mu ji Min Aung Hlaing ja tu ni da ga ro pi du re ye a song sun song yun sha mong di khan ya bi ni pao mya zo lu re ko sa ne da ja phi nei ye sat khe de twei thwat tan yu nei nei au chauk khe de lou ye dwe be phit par de Syria ma phit twa de lu myo sikong si ko phe sha nai mu a ja bi twei ni ja de ta chain ne ma be sikong si aji ke bojo mu ji Min Aung Hlaing ga le
The problem is that unlike in Syria, the European Union and the U.S.
Syria Pribakane Matura, Yatanaga, Uyaba Nanganwine, American Pirangzuga, Yamanange, Chinego, Sanjilo, Yadire, so be a chain signy Jarava. Aguni Mapide Asianga, Yama Ajade, Pishini Rago, a holo be, Sanjini, a piba, Yama Biduriha, Nanganaga, a Taiwan, Taupan Guni Mugo. ဒီထက်မကရတဲ့နယ်လို့ကျွန်တော်ထင်ပါတယ
်ဒါကတော့ကိုသိန်းထိုင်ဦးစူးစီးတင်ပြခဲ့တာပါဆီးရီးယားနိုင်ငံကအခြေအနေနဲ့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုနှိုင်းရှင်သုံးသပ်သွားတာကိုကျွန်တော်တို့နားဆင်ကြည့်ရှုရပြီးတဲ့နောက်မှာတော့လက်ရှိဒီ KIO ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုရောက်ရှိနေတဲ့အခြေအနေကိုလည်းပြောပြမှာပါကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံမှာရောက်ရှိနေပြီးတော့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ဆွေးနွေးမဲ့အကြောင်းအရာတွေကိုထုတ်ပြန်တာမရှိပေမဲ့လည်းမြန်မာနိုင်ငံကလက်နက်ကိုက်ပဋိပက္ခတွေအဆုံးသတ်ရေးအထူးသဖြင့်မြောက်ပိုင်းဒေသငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကတိုင်းဒေသလက်နက်ကိုက်အဖွဲ့တွေကိုဖိအားပေးနေခြင်းမှာအခုလို KIA အဖွဲ့ကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါဒါနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြမှာပါရှင
်ဒီဇင်ဘာလ၄ရက်နေ့ကစတင်ခဲ့တဲ့ကချင်လွတ်မြောက်ရေးတပ်မတော်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ကချင်ပြည်နယ်ဗမော်မြို့တိုက်ပွဲဟာဒီကနေ့ဆိုရင်တော့6ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်စစ်ကောင်စီဘက်ကလည်းနေ့စဉ်ရက်ဆက်၄ချောင်းကနေတိုက်ခိုက်နေလို့တိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါတယ်ဒီလိုဗမော်တိုက်ပွဲပြင်းထန်နေတဲ့အချိန်မှာပဲတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လောက်ဦးဆောင်တဲ့အဖွဲ့ဟာတရုတ်နိုင်ငံကိုဆွေးနွေးပွဲတက်ရောက်ဖို့တွားရောက်နေပါတယ် KIO KIA ပြန်ကြားရေးတာဝန်ခံဘိုးမူးကြီးနော်ဘူးက KIO ဥက္ကဋ္ဌခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့တနင်္ဂနွေနေ့ကတရုတ်နိုင်ငံကိုတွားရောက်တာဖြစ်ကြောင်းနဲ့ဘယ်အကြောင်းအရာတွေကိုအဓိကဆွေးနွေးမယ်ဆိုတာမသိရကြောင်းနဲ့ပုံမှန်ကျင်းပနေကြဆွေးနွေးပွဲမျိုးဖြစ်နိုင်တယ်လို့ VOA ကိုပြောပါတယ်
။သွားတာတော့မနေ့ကသွားကြပါပြီ။ဥက္ကဋ္ဌ ကြီးတို့ဥဆောင်ပြီးမှတော့ကြတယ်အဘသူတို့ပါတာတော့ဒီကြတော့မသိဘူးတို့ဟိုတက်ကလူကြီးတွေပေါ့နော်ဥပဒကြီးတို့ဥဆောင်မှသွားတယ်ဆိုတာတော့ကြားသိရပါတယ်တို့သူတူရဲမောတို့ဘုသူကွန်မောတို့သွားတယ်လို့တော့ကြားရတယ်ပုံမှန်တလားတစ်ချိန်မဟုတ်လို့ရှင်တော့နလားတစ်ချိန်မင်းတန်းတည်တယ်ဆိုတော့ခါတိုက်တည်တယ်လို့ပဲတွေ့တာများလားလို့ယူဆတာပေါ့
တွဲဆောင်မဲ့နေရာကိုလည်းအတိအကျမသိရကြောင်းဘုံမှုကြီးနော်ဘူးကပြောပါတယ် KIO နဲ့နှိစက်သူတယောက်ကတော့အရင်တစ်ခေါက်က KIO ဒုက္ခထဘိုးချုပ်ကြီးခန်းဆောင်တွားရောက်ခဲ့ပြီးတော့တရုတ်ဆိုရဘက်ကတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးကိုအဓိကဆွေးနွေးခဲ့တယ်လို့နယ်စပ်မြို့တွေကိုမသိမ်းဖို့ကိုလည်းဖိအားပေးခဲ့ကြောင်းပြောပြပါတယ
်နောက်ဆုံးတစ်ခေါက်ကပေါ့ဟောဒုက္ခထဘိုးချုပ်ကြီးခန်းဆောင်တွားရောက်ပေါ့ဟိုတစ်ခေါက်ကရင်ကြောင်းမှတွေ့ရပေါ့ဒီတော့ဖိအားပေးရပေါ့လို့ကျွန်တော်ကမ္ဘာတည်းရဲ့ဘဝမတည်တာပြောတော့ဆောက်ဖြစ်ရပြောပေါ့ဒါအရင်တော့ဒီနေဆက်ဒီကတည်းကပြောပေါ့နောက်ဆုံးတစ်ခေါက်ကဒီညောင်းပိုင်းဆန်လုံးတိုက်ပွဲမရှိဖို့တည်နေဖို့ပြောပေါ့
ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပန်ဝါမြို့တိုက်ပွဲပြင်းထန်နေချိန်မှာလည်းတရုတ်ကိုယ်စားလှယ်က KIO ခေါင်းဆောင်တွေကိုဖိတ်ကြားပြီးတော့တိုက်ပွဲတွေကိုရပ်ဆိုင်းပေးဖို့ဆွေးနွေးတာရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်ဒေသကကုန်သွယ်ရေးခိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ခဲ့တာရှိပါတယ် KIA ကတော့တရုတ်ဘက်ကနယ်စပ်မြို့တွေမသိမ်းဖို့တောင်းဆိုတဲ့ကြားကပဲနိုဝင်ဘာလတုန်းကနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကံပိုက်တီမြို့ကိုထပ်မံသိမ်းယူခဲ့ပါတယ်ဗိုလ်မှူးကြီးနော်ဘူးကဗမော်မြို့မှာဒီကနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောဆိုပေမဲ့ဗမော်ထောင်ဖွင့်လိုက်တယ်ဆိုတာကိုတော့အတိမပြုနိုင်ကြောင်းပြောပါတယ်လောလောဆယ်မှာတော့ဗမော်မြို့အပါအဝင်ကချင်ပြည်နယ်တွင်းကမြို့ကြီးတော်တော်များများမှာတယ်လီဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်မြေပြင်သတင်းကိုရရှိနိုင်ဖို့အခက်အခဲတွေရှိနေပါတယ်ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေစီးရီးပြိပခါတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
မဆုမွန်ပြပြသွားတာပါအခုတော့ရခိုင်ပြည်နယ်ရအခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်ကစစ်ကောင်စီရဲ့နောက်ဆုံးစစ်ကန်တစ်ခုကိုအရခတက်တော် AA ဖွဲ့ကထိန်းချုပ်လိုက်ပါတယ်မနေ့ကနောက်ဆုံးလက်ကျန်စကန်ကိုတင်လိုက်ပြီးတဲ့နောက်မှာ AA အဖွဲ့ကနယ်မြေဆက်လက်ရှင်းလင်းရာမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်ရခိုင်ပြည်နယ်ကစီရေးပဋိပက္ခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကစစ်ကောင်စီရဲ့တခုတည်းသောလက်ကျန်စခန်းနေကြားဆောင်ရဲတပ်ဖွဲ့ခွဲနာခခငါကိုတိမ့်ပိုက်ထိန်းချုပ်လိုက်ကြောင်းအေအဖွဲ့ကမနေ့ကဒီဇင်ဘာလ၈ရက်နေ့မှာကြေညာခဲ့ပြီးနောက်ဆက်တွဲဒေသတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေရပါမောင်တော်ဒေသကစစ်ကောင်စီတပ်စခန်းတွေကိုထိန်းချုပ်လိုက်ပေမဲ့ဒေသတွင်းမှာနယ်မြေရှင်းလင်းနေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လည်းအေအဖွဲ့ကပြောပါတယ်တိုက်ပွဲတွေနဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းစစ်ကောင်စီအရာရှိတချို့အပါအဝင်တပ်ဖွဲ့ဝင်တွေကိုဖမ်းဆီးမိတာတွေလည်းရှိတယ်လို့သတင်းတွေထွက်ပေါ်နေရပါဖမ်းဆီးမိသူတွေထဲမှာအမှတ်15စစ်စင်ရေးကုကဲမှုဌာနချုပ်တပ်မမှုဘုံမှုချုပ်တူရင်ထွန်းပါဝင်တယ်လို့လည်းရခိုင်ပြည်နယ်ကစစ်ရေးစောင့်ကြည့်အကဲခတ်သူတယောက်ကပြောပါတယ်တ
ူရင်ထွန်းနဲ့ပါသွားတဲ့ဟာကအကုန်လုံးဘလူးဘောက်70ကို70ဝန်းကျင်လောက်တော့ရှိမှာဒီဘက်မြေနောက်ဘက်ကသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိတယ်အဲ့ဘက်ကလည်း70ဝန်းကျင်လောက်တော့ရှိမှာသူတို့အဲ့ဒီမှာနေပြန်11 page ဆိုပြီးအဲ့မှာတပ်ဖွဲ့ဖြစ်တယ်တပ်ဖွဲ့ဖြစ်တဲ့အထက်မှာတော့အဲ့ဒီသူရင်းခန့်ကို share name မှာဖန်ရတယ်လို့တော့ကြားရတယ်အဲ့ဒါ
အေအဖွဲ့ကဖမ်းမိသူတွေထဲမှာစစ်ကောင်စီအရာရှိတချို့အပြင်စစ်ကောင်စီကတင်တန်းပေးထားတဲ့ရိုဟင်ဂျာလက်နက်ကင်တွေပါဝင်တယ်လို့လည်းပြောပါတယ
်အရာရှိပါတာကကျွန်တော်သိသလားကတော့ဒီဘုံမှုရှောက်သူရင်းခန့်နဲ့သူတွေဘွဲအရာရှိဟိုကြီးတွေရဲ့ပေါ်တွေအာနောက်တစ်ခုကဒီသူတို့ရဲ့ဒီတယံမှုတွေအကြကြဆုံးထားတဲ့တယံတွေကကိုရိုနာတဲ့ဟိုလေအဲ့လူကြီးပိုင်းဆိုင်ရာတို့အာဒေငါရောက်ဝင်ကျင်တော့ပါတယ်လို့တို့ကျွန်တော်တို့သိရတယ်နောက်ထပ်တော့ဒီစစ်ကောင်စီရဲ့အနန်ပေးထားတဲ့အဲ့မွတ်စလင်လူငယ်ပိုင်းဆိုင်ရာတဲ့ RSO ရဲ့ ARA ရဲ့ ARSO ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအများအတက်ရှိတယ်လို့တို့သိရတယ
်စစ်အရာရှိတချို့အပါအဝင်ဖမ်းဆီးခံရမှုတွေရခိုင်ပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ AA အဖွဲ့ကရောစစ်ကောင်စီကပါလက်တလောတည်င်းထုတ်ပြန်တာမတွေ့ရသေးပါဘူးမောင်တော်ဒေသတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့လည်းဒေသခံစစ်ရေးအကြက်ခက်ကပြောပါတယ
်ဘုံကတော့စစ်ကောင်စီကတော့ဒီပေ150နေရာဝန်းကျင်ပေါ်ထိသွားနိုင်တဲ့ဒီပေါက်1000ဘုံတွေ
အမေအဖုံးတွေဘို့တော့အဆက်မပြတ်အဲ့ဒီ1 2 8 9 0လာကြတယ်အေးအဖွဲ့ကတော့စစ်ကောင်စီတပ်ဖွဲ့တွေအပြင်အတူပူးပေါင်းတိုက်ခိုက်နေတယ်လို့ဆိုတဲ့ရင်းကြလက်နက်ကင်အဖွဲ့အနေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နန်းပြင်ထဲမှာအများပြည်သူရေချောင်းသွားလာမှုတွေကိုတားမြစ်လိုက်ကြောင်းလဲမနေ့တုန်းကထုတ်ပြန်ကြမှာဖော်ပြခဲ့တာပါတချိန်ထဲမှာပဲအေးအဖွဲ့က အမ်တောင်ကိုကွာမြူနယ်တွေမှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်အမ်မြူနယ်မှာတော့စစ်ကောင်စီရဲ့တပ်စခန်းတွေဌာနဆိုင်ရာရုံးတွေအားလုံးကိုအေအေဘက်ကသိမ်းပိုက်ထားနိုင်ပြီးတခုတည်းကြံရှိနေသေးတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာပါလက်နက်ကင်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှရခိုင်ပြည င်ဆိုင်နေရတယ်လို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါမကြခင်မှာတော့တနင်္လာနေ့ညချန်ထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါရှင
် View American တန်ရဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season နေ့မှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေ View မနေ့ခင် Radio Season ပထမပိုင်းနိုင်ဝက်ကိုလှိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနိုင်ဝက်နဲ့စနစ်တနူးနေနေ့မှာထပ်တိုးလိုင်းလမ်းမီတာ190kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း view ညမာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ
်။ view ညမာပိုင်းအစီအစဉ်တွေကိုနှာစင်ကြည့်ရှုကြတဲ့ကဘာတလွားကပရိသတ်တွေကိုလည်းကျေးဇူးထူးတင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရအောင်ပါ။ပထမအဦးဆုံးတော့ကျမတို့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ဖို့ရှိပြီးတော့နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍလူမှုရှုကင်းတက်တက်အောင်သတင်းလွှာစတာတွေကိုအစဉ်လိုက်ထုတ်လွှင့်ဖို့စီစဉ်ထားပါတယ်။အခုတော့ဒီတွေ့ဆုံမေးမြန်းခန်းမှာတော့ချင်းပြည်မြို့သိမ်းတိုက်ပွဲတွေမှာအောင်မြင်မှုတွေရတယ်လို့စစ်ကောင်စီရဲ့ပြင်းထန်တဲ့ခုခံမှုတွေကြောင့်အရင်ကမကြုံဘူးတဲ့အတိုင်းအတာနဲ့အသက်ဆုံးရှုံးရတာတွေလည်းရှိတယ်လို့ချင်းတော်လှန်ရေးခေါင်းဆောင်တအူးကပြောလိုက်တာကိုကျမတို့ကြည့်ရမှာပါ။ချင်းပြည်မှာဆိုရင်စစ်ကောင်စီတက်ရှိနေတဲ့ပြည်တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်တယ်လို့နေပြည်တော်အထိတိမ့်နိုင်ဖို့ဗမာအမျိုးသားအင်အားစုနေမြည်တွေနှိုးကြဆူဆီးဖို့လိုတယ်လို့လည်းသူကထောက်ပြပါတယ်။ဒီသတင်းပတ်အစီအစဉ်မှာဒီချင်းတော်လှန်ရေးအင်အားစုတစ်ခုဖြစ်တဲ့ချင်းညီနောင်အစုအဖွဲ့ထဲမှာပါတဲ့ချင်းမျိုးသားအဖွဲ့ချုပ်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ဒုဥက္ကဋ္ဌ1ဆလိုင်းပီတာထံကိုကိုငင်းချမ်းရေးကဆက်သွယ်မေးမြန်းထားပါတယ
်ဒီ2024ခုနှစ်ထဲမှာပေါ့နော်ဒီချင်းမျိုးသားအကောင့်ဝေးတစ်ဖက် CNDF အောက်ကဒီလက်နက်ကိုင်အဖွဲ့တွေရဲ့မြေပြင်စီးရေးအခြေအနေစမေးကြပါမယ်ဗျာဒီစီးရေးအောင်မြင်မှုနဲ့ဆုံးရှုံးမှုတွေဘယ်လိုအခြေအနေရှိနေလဲဗျာ
ဟုတ်ကဲ့ဒီ2024ကနေဆိုလို့ရှိရင်ကျွန်တော်တို့ဒီCNO CNDF ပေါ့နော်ချင်းမျိုးသားဖွဲ့ချုပ်ချင်းမျိုးသားကကွယ်တပ်ဖွဲ့အနေနဲ့ကတော့စီးရေးပိုင်ဆိုင်ရာမှာကျွန်တော်တို့ CB အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ပါတယ်ဒီကျင်းတွင်းအော်မြို့သိမ်းတိုက်ပွဲတို့ဒီပထမမှာတပီမြို့သိမ်းတိုက်ပွဲတို့အဲအထူးသဖြင့်မြို့သိမ်းစစ်ဆင်ရေးတွေကိုကျွန်တော်ပို့ပြီးဆောင်ရွက်ပါတယ်ပြီးတော့2024ရဲ့ကျွန်တော်စီးရီရီမန်းချက်မှာလည်းပဲချင်းပြည်တစ်ခုလုံးဟိုဆာကဆာကင်းစင်ရေးပေါ့ကျွန်တော်ချင်းပြည်တစ်ခုလုံးလို့ပြောတဲ့အခါမှာအထူးသဖြင့် CB ထိန်းချုပ်နယ်မြေတွေမှာဆာကဆာကင်းစင်ရေးကကျွန်တော်ရဲ့ဥတည်ချက်ဖြစ်လာပါတယ်ဆိုတော့အဲ့ဒီဥတည်ချက်နယ်မြေကျွန်တော်တို့မှာပြင်ဆင်မှုတွေလုပ်ပါတယ်ဆိုတော့ကျွန်တော်ပြင်ဆင်မှုတွေလုပ်တဲ့အတိုင်းလက်တွေ့လည်းကျွန်တော်တို့အကောင့်ထဲပို့နေကြပါအခုချိန်မှာလည်းပဲကျွန်တော်တို့ဖလားမျိုးတိန်တိုက်ပွဲနဲ့မင်းတပ်မျိုးတိန်တိုက်ပွဲဆောင်ရွက်နေစေကာလဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အရင်ကျွန်တော်တို့ဆောင်ရွက်ခဲ့တဲ့တိုက်ပွဲတွေကပေါ့နော်သူတို့ရဲ့စီးရီးရီချက်တွေကိုလိုက်ဖြည့်ဆည်းတာကကျွန်တော်တို့ရဲ့ target တွေဖြစ်နေတယ်ဒါပေမဲ့2024မှာဆိုတော့အဲ့လိုမဟုတ်တော့ဘဲနဲ့ကျွန်တော်လုံးဝကိုစကားစကင်းစင်ပြီးတော့အမြင့်ပြတ်တိုက်ခတ်ချိန်မုံမဲ့အသွင်မျိုးကျွန်တော်သွားတဲ့ခါကျတော့ကျွန်တော်တို့မှာဟုတ်အရင်ဒီခါထက်ပို့ပြီးတော့မှကြီးမားတဲ့စိန်ခေါ်မှုတွေထပ်ပြီးတော့တွေ့ရပါတယ်။နောက်ဆိုစခန်းတစ်တစ်လေးတွေတိမ့်တာကကြတော့သူတို့ဟိုဟာ Tadu sekarang masih ni deh, setakat tahun sih deh, tahun mulai kau naik kalah. Tapi lo change aja, hotel yang masih buat. Jono, tadu berkah ini ah, sih ni makan orang buat, tadu biar biar macam biar lain cah. Air ni mula ni berpisah mian. Tapi mula ni macam lo, ku lu sih leh tadu berkah. Tadi kan biar ku kan ni deh, ha mula ni mian lah lekah cah. Jono lo di aje di apa sekarang tadi ni di mana macam tu deh. ดีๆอ่ะเป้จုံมุจรเรามาปูไปยะละเลยปูไปสิ่งของหมู่ดิจีมาละเลยไอ้คํามาจรเราเรายะบ่เรอันนี้เนี่ยหัวบ่ดีๆปูเปยแท้มาบ่เนาะยุติยะแคชวลิตี้อะมายจีโกจรเราไม่จုံสุภูจုံว่าเลยบ่เนาะเสกนั้นเนี่ยจုံว่าเลยอะลุอันนี้ทามิ้วมาโหหัวบ่รู้เปียงตุยจองบ่ตั้วผู้โกจรเราเปลี่ยนๆพี่แล้วมาจรเราลั่นลั่นนี่เลวอะไรบ่สรุปทีนี้ไปเปียวมาสรุปชินจรเราเนี่ย ဒီတော့ဆေးရအောင်မြင်မှုတွေကိုကြည့်ရမယ်ဆိုလို့ရှိရင်တော့ဒါ2024အတွင်းမှာကျွန်တော်တို့ရဲ့ရီမန်ချက်ကိုတိုက်ကခုနပြောတဲ့အတိုင်းစကားစာလုံးဝကင်းစင်သွားဖို့ရီမန်ချက်တိကျွန်တော်တို့မှာဒါချမှတ်လာနိုင်တယ်အဲ့ဒီချမှတ်တဲ့အတိုင်းဆောင်ရွက်လာနိုင်တယ်အခုဆိုလို့ရှိရင်လည်းဒါ on the process မှာဖြစ်နေတဲ့အခါကျတော့တစ်ဖက်ကနေတော့ဆေးရရကျွန်တော်တို့မှာလုံးဝအထင်မှတ်ထားတဲ့ဆိုတော့က 2022 2024年เนี่ยဆိုရင်တော့ဒါ2024မှာဒီလိုဖြစ်လိမ့်မယ်လို့ကျွန်တော်တို့ယူဆမှတ်ထားတဲ့အခြေအနေမျိုးတွေကျွန်တော်ရောက်လာတဲ့အခါကျတော့တော်တော်လေးအောင်မြင်တယ်လို့ကျွန်တော်ယူဆလို့ရပါမယ်ဒါပေမဲ့တစ်ဖက်ကနေလည်းခုနကျွန်တော်ပြောရဲ့တကယ်တမ်းမြို့တစ်ခုကိုတင်းမြှောက်တော့မယ့်အနေထားမှာသူတို့ဘ ਹੁ ရရှိတယ်လို့အဲ့လိုပဲကျွန်တော်သုံးသပ်ချင်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ဒီထိတ်ချုပ်ထားပြီးတဲ့မြို့တွေမှာဆိုရင်ရေရှည်အတွက်ဆိုရင်ဘယ်လိုခက်ခဲတွေရှိလဲဒါဆိုလိုတာဒီစည်ရေးရပဲဖြစ်ဖြစ်အုပ်ချုပ်ရေးပိုင်းရပဲဖြစ်ဖြစ်ဆိုရင်ပေါ့အုပ်ချုပ်ရေးအရာကဒါကျွန်တော်အားလုံးသိတဲ့အတိုင်းပဲစကားစာဖြတ်လေးဖြတ်နေဖြတ်နေတဲ့အခါကျတော့ဟိုခက်ခဲတဲ့အပိုင်းလည်းရှ လေချောင်းပစ်တယ်ဆိုတာကဒါပစ်ကူပေးတာနော်တကယ်တမ်းဆိုဒါပစ်ကူပေးတာခါပါလုပ်ပေးတာဒါဒါပေမဲ့လေချောင်းပစ်ကူလာတယ်ဆိုရင်ဒါသူ့အနေနဲ့ဒါစစ်ချောင်းထိုးမှပစ်ကူကသွားတဲ့ဟာမျိုးဆိုတော့လုံးဝအဲ့လိုစစ်ချောင်းထိုးတာမျိုးမရှိဘဲနဲ့လေချောင်းတက်နဲ့ဟိုဘုံလာလာကျဲသွားတဲ့ခါကျတော့အဲ့ဒါကျတော့တာမန်ပီသူတွေအထုသဖြစ်ပေါ့နော်တာမန်ပီသူတွေအတွက်ဟိုစောက်တရားမရဖြစ်စေပါတယ်ဒါပေမဲ့သူအဲ့လိုလုံးလိုက်လို့ကျွန်တော်တို့တော်လိုက်အင်အားရဲ့အင်အားဆုံးရှုံးမှုတော့တခုမှမရှိပါဘူးဒါပီသူတွေကသူတို့ပုံမုံသွားပြီးတော့ပိုချင်သွားတာပဲဟိုအဖတ်တင်တာပေါ့ဒါပေမဲ့ကျွန်တော်တို့ကပီသူကိုကိုစားပြုတဲ့ဖွဲ့စည်းတွေဖြစ်တဲ့ခါကျတော့ပီသူရဲ့အခက်အခဲကတော့ကျွန်တော်တို့ရင်ထဲမှာကျွန်တော်ရဲ့အခက်အခဲလို့စိတ်အနှောက်ရှက်တော့တကယ်ဟိုဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အခုဆိုရင်တိုင်းသားအဖွဲ့တွေကိုအပြည့်အဖို့တွေ့ဆုံဆွေးနွေးဖို့တွေအမျိုးမျိုးဖိအားပေးကြတာတွေရှိပါတယ်ကလာအပိုင်းခြားတစ်ခုမှာဒီစစ်ကောင်စီနဲ့တွဲဆုံဆွေးနွေးရေးဆိုရင်တော့ဘယ်လိုသဘောထားရှိလဲဗ
ျစကားစချင်းပြည်ကနေထွက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့စကားပြောလို့ရပါပြီသူတို့ချင်းပြည်နယ်မှာအာကျွန်တော်တို့ဟိုကျွန်တော်တို့နေရာမှာလာဘူချစူးမိုးနေတဲ့ကာလအပတ်လုံးကတော့စကားပြောလို့မရသေးဘူးဗ
ျဟုတ်ကဲ့ဒါပေမဲ့ဒီနေရာမှာပြောစရာရှိတာကပေါ့နော်စစ်ကောင်စီနဲ့နေပြည်တော်ကိုဆက်ပြီးချုပ်ကိုင်နေမယ်ဘဟုကနေချုပ်ကိုင်နေမယ်အနေထားကဒီကိုချင်းပြည်ရဲ့ကိုချင်းမျိုးသားတွေရဲ့ကိုပိုင်ပြတ်ထန်းခွင့်တို့ကိုကြမှာကိုဖန်တီးခွင့်တွေကိုမထိခိုက်စေဘူးလားဗျ
ထိခိုက်ပါတယ်ဟုတ်ကဲ့ဟိုစဉ်းစားဆရာချက်တွေအများရှိပါတယ်ဒီအရင်တုန်းကဒီဟို Federal Army ထွက်လာမယ်ဆိုပြီးတော့မှကျွန်တော်တို့ဒီတော်လှန်ရေးကျွန်တော်မစခင်လေးဖြစ်မှာပေါ့ဆန္ဒပြနေတဲ့ချိန်တုန်းကလည်းကျွန်တော်ပြောခုပါတယ်ဟိုအဲ့တုန်းက CRPH ပေါ့ CRPH အနေနဲ့ဒါတိုင်းသားဟိုလက်နက်ကိုင်တွေကိုစုစည်းပြီးတော့ Federal Army ထောင်လို့မရဘူးလားဗာညာကျွန်တော်ပြောခဲ့တယ်ကျွန်တော်ကမရဘူးလို့ဟိုကျွန်တော်ဗမာတွေကိုနှိုက်ကလည်းဗမာတတ်ရှိရမယ်လို့ရှမ်းတက်ချင်းတက်ကချင်တက်တွေကိုဥဆောင်ပြီးတော့ဗမာကဒီခု SAC ကိုတိုက်မယ်ဆိုတာကလက်တွေ့မချဘူးလို့ဘာလို့ဆိုလူတွေကကို့အသွေးသားနဲ့တိုက်ခိုက်ရတာ။အကို့ပတ်စံနဲ့ကိုတိုက်ရတာဖြစ်တဲ့ခါကျတော့မြန်မာနိုင်ငံမှာလူ့ရည်အများဆုံးကဗမာတွေပါ။ဆိုတော့ဗမာတွေအနေနဲ့ဗမာတက်ပေါ့နော် SAC နဲ့အပြိုင်ဗမာတက်ဆိုတာရှိမှအဲ့ဒီဗမာတက်ကကမကထလုပ်ပြီးတော့ဥဆောင်တဲ့ခါမှာကျန်တဲ့တိုင်းသားတွေကလည်းစုပေါင်းပြီးတော့တိုက်နိုင်မယ့်အနေအထားမျိုးမှာရှိမှဖြစ်ပါတယ်။မဟုတ်ဘဲနဲ့ကျွန်တော်တို့ဟိုချင်းလူမျိုးတွေကနေပြီးတော့တိတက်သိမ့်မယ်၊ကြရလူမျိုးတွေကနေပြီးတော့တက်သိမ့်မယ်၊ကရင်ကနေပြီးတော့တိတက်သိမ့်မယ်ဆိုရဲမျောလင်းချက်အမှားမျိုးကိုတော့ကျွန်တော်အစကတည်းကပေးထားဘူး။ဒါပေမဲ့အဲ့လိုပြောလို့ပူပေါင်းမဆောင်ရဘူးမဟုတ်ဘူး။အခုချိန်မှာလည်းကျွန်တော်ချင်းပြလို့မြောက်ရွတ်အတွက်ဗမာတော်လှန်အင်အားစုတော်တော်များများလည်းကျွန်တော်တို့နဲ့အတူကူညီပါဝင်ပူပို့ကြပါတယ်။ဒါပေမဲ့ကူညီတာပါ။အဲ့လိုအနေထားမျိုးတွေရောက်ဖို့ကသူတစ်ဖြစ် ရန်ကုန်မှာရှိတဲ့နေပြည်တော်မှာရှိတဲ့မန္တလေးမှာရှိတဲ့စကိုင်းမှာရှိတဲ့ကျွန်တော်တို့ဗမာတွေအနေနဲ့ဟုတ်ပြီကျန်တဲ့နေမြေတွေမှာတိုင်းသားတွေကလွတ်မြောက်နေပြီဖြစ်ကုန်ပြီငါတို့လည်းငါတို့နေမြေလွတ်မြောက်ရအောင်ဆိုတဲ့ awakening မဖြစ်မချင်းကတော့နေပြည်တော်ကတော့တုံ့လှုပ်မအောင်မှာမဟုတ်သေးဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆထားပါတယ်ဆိုတော့အဲ့ဒီကာလအဲ့ဒီဂျာကာလအထိကျွန်တော်တို့ကဟိုကျွန်တော်တို့ကဘာပဲဖြစ်ဖြစ် survive နေဖို့လိုပါတယ်ဥပမာဆိုချပါဆိုအရင်တော့လည်းရခိုင်နဲ့ပတ်သက်ပြီးတော့တော်တော်များများဟိုဖြစ်ကြတယ်ရန်ကုန်မှာကျောင်းတွေတက်နေကြပြီဥပမာမူလရန်ကျောင်းလေရန်ကျောင်းထက်တန်းကျောင်းတွေတက်နေကြပြီမန္တလေးမှာတက်နေကြပြီအခုကျွန်တော်ချင်းပြီမှာအဲ့ဒီကျောင်းတွေမတက်နိုင်တော့တော်တော်ကြာပြီတက်ကတူတက်ဆရာလည်းမရှိတော့ဘူးဆိုတော့ကျွန်တော်တို့လည်း defect to victory ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟို9နှစ်လောက်ကျောင်းမတက်ခွဲတဲ့လူတွေအသက်9နှစ်က9နှစ်ကျောင်းမတက်ဘူးဆိုရင်10နှစ်ရောက်တဲ့အချိန်မှာအပြူပေါက်တယ်လူပြူပေါက်တယ်ဖြစ်ကုန်ပြီဆိုတော့ဟိုစာမတက်တဲ့လူတန်းစားမဖြစ်အောင်လို့ကျွန်တော်တို့ဘက်ကလည်းလှုပ်ရှားရရှိနေပါသေးတယ်ဆိုတော့ကျွန်တော်တို့အနေနဲ့အဲ့ဒီဟာမျိုးမှာကျွန်တော်တို့ဟိုဟိုပါပေါ့နှိမ့်နှိုင်းရမယ်စကားတွေရှိပါတယ်ဥပမာဆိုကြပါစို့ကျွန်တော်တို့ပြစ်ခတ်ရက်ဆဲပေးမယ်ပြစ်ခတ်ရက်ဆဲတယ်ဆိုတာကထာဝရရက်ဆဲတာမျိုးမဟုတ်ဘဲနဲ့ပေါ့နော်အချိန်ကတ်တတ်တစ်ခုချင်း condition အနေနဲ့ရက်ဆဲတာမျိုးတွေဥပမာဘေတိကျွန်တော်လာမယ်ဘေတိမလာဘူးဆိုတော့ဟာမျိုးနဲ့အဲ့ဒီအချိန်မှာတော့စကားပြောဖို့လူကောင်းလူလာလိမ့်မယ်ပေါ့နော်ဆိုတော့ခုနပြောတဲ့ဟိုနေပြည်တော်မကြမချင်းကတော့သူတို့နဲ့စကားပြောနေရတယ်ပြီးတော့သူတို့ကလည်းဟိုပြောတဲ့စကားတီးတဲ့လူတွေတော့မဟုတ်ကြဘူးသူတို့စီကနေဟိုစာချုပ်အထက်ထက်ရရင်လည်းစိတ်မချရဘူးဆိုတော့နေပြည်တော်မကြမချင်းကတော့စိတ်ကတော့အေးရမှာမဟုတ်ဘူးဒါပေမဲ့စိတ်ကမအေးရဘူးဆိုပေမဲ့စကားလုံးဝမပြောဘူးဆိုတော့အနေထားမျိုးကတော့ဟိုမဖြစ်သေးဘူးပေါ့ပြောရတခုခုတော့ပြောရမှာပေါ့နော်ဒါပေမဲ့အဆုံးတော့မဟုတ်ဘူးခုနဆရာလေးမေးတဲ့အထက်မှာဒါဂျာကာလာလို့ပဲဆရာပြောပါတယ်ဆိုတော့ဂျာကာလာအတွင်းမှာကျွန်တော်စကားဆပြောမယ်ဆိုရင်တော့မှအနည်းဆုံးကိုရဲ့နေမြေမှာကို claim ထားတဲ့ကိုရဲ့နေမြေမှာသူ့အနေနဲ့နောက်ဆုတ်ပေးမှကျွန်တော်စကားပြောမယ်စကားပြောရဲဆိုတဲ့နေရာမှာလေခုနပြောတဲ့လိုမျိုးပဲကျွန်တော်က Federal Democracy ပြီးသူအုပ်ချုပ်တဲ့ကျွန်တော်တို့လူချင်းနဲ့စနစ်အောက်မရောက်မချင်းကတော့သူ့အစီသွားမှာမဟုတ်ဘူးသူ့အုပ်ချုပ်မှုကိုသွားမှာမဟုတ်ဘူးညှိစရာရှိတာခင်ဗျအခုဆိုလို့ချင်းလဲကျွန်တော်အိန္ဒိယနဲ့စကားပြောတယ်အိန္ဒိယအောက်မှာဝင်ဖို့မှမဟုတ်တာအိန္ဒိယအုပ်ချုပ်ခံဖို့သွားတာမှမဟုတ်တာစကားပြောကြတယ်အဲ့လိုမျိုးပါပဲဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ
ဒါကတော့ကိုငိမ့်ချန်အေးအပတ်စဉ်တင်ဆက်နေတဲ့ဆက်သွယ်မေးမြန်းခန်းပါရှင်။အခုဆက်လက်ပြီးတော့ကျမတို့ဒီမက်တန်ကီထိုင်ရဲ့စီးပွားရေးအစီအစဉ်ကိုကြည့်ကြရအောင်ပါ။တရုတ်နိုင်ငံမှာအသက်60အထက်အသက်ကြီးပိုင်းလူဦးရေဟာအလျင်မြန်တိုးလာနေတာကြောင့်တက်ကြီးပိုင်းလူထုနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေလည်းကြီးထွားလာနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့မက်တန်ကီထိုင်ကဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
အပစင်ဘုတ်ထူးနေတိုင်းအငိမ့်စာဇန်ဇီလီတယောက်ဘတ်စကားတနာယီစီပီတက်ကြီးပညာရေးစင်တာကိုသွားပါတယ်တခြားသောအငိမ့်စာသင်တန်းသူတွေနဲ့အတူအာဖရိကဘုံကိုစီးချက်ညီညီတိခတ်လေ့ကျင့်ပြီးစီးချက်တိုင်းကသူမကိုရှင်လန်းတက်ကြွစေပါတယ်အသက်82နှစ်အရွယ်ဇန်ဟာဘေကျင်းကတက်ကြီးတက္ကသိုလ်မှာမိတ်ဆွေအစ်စ်တွေနဲ့ပြောစရာတွေကိုတွေ့ထားသူပါအာဖရိကဘုံသင်တန်းအပြင်မူလာရန်ပြဆီယာမဟောင်ဇန်ကအကတင်နန်းကိုလည်းတက်ပါတယ်တင်နန်းနှစ်ခုအတွက်တင်နန်းကာလတစ်ခုကိုဒေါ်လာ280လောက်ပေးရပါတယ်အကတင်နန်းမှာယုံကြည်ချက်အပြည့်တက်တွက်ကြွကြွနဲ့ပါဝင်နေတဲ့သူမအနေနဲ့ယုံကြည်ချက်လဲပိုရှိလာပါတယ်တင်နန်းတွေအပြီးမှာတော့တငယ်ချင်းမိတ်ဆွေတွေနဲ့အချင်းဖြုံးပါတယ်ဒီလိုတင်နန်းတွေကြောင့်တိုးတက်မှုရှိတယ်လို့ဆန်ကပြောပါတယ
်自己自信啊是不是
ကိုကိုကိုယုံကြည်လာတယ်လို့စိတ်လဲချမ်းသာပါတယ်အသက်ကြီးလာရင်ကျမတို့ဘာလို့လာလဲဆိုတော့ကိုကိုကိုကောင်းကောင်းပြုစုဂရုစိုက်ပြီးကိုကိုကိုချစ်ရပါမယ်
။သူမနဲ့အတန်းတူတက်တဲ့အသက်60အရွယ်ကိုင်ကောင်ရှီကအာဖရိကဘုံသင်တန်းနဲ့မော်ဒယ်သင်တန်းတွေကိုတက်ပါတယ်။အစိမ်းရောင်နှစ်ထပ်ဆွဲတာနဲ့ခြေတိုးစကတ်ကိုဝတ်ပြီးမော်ဒယ်ရှောက်လမ်းမှာသင်ထားတဲ့အတိုင်းရှောင်နေပါတယ
်။လာလာကြည့်ရတဲ့ဆိုအေးဟာ走路呀
အသက်ကြီးလာတော့လမ်းလျှောက်တာအပါဝင်အားလုံးကျလာတယ်လို့ခံစားရပါတယ်။စိတ်ချမ်းသာတယ်လို့လည်းမထင်ပါဘူးဒီမှာသင်တန်းတွေတက်ပြီးသွားတဲ့အခါမှာတော့တိတ်ကိုယုံကြည်မှုရှိလာပါတယ်လမ်းလျှောက်တဲ့အခါမှာလည်းဒီသင်တန်းတွေထဲကိုစိတ်ထဲထည့်ပြီးခါးကိုမတ်မတ်ထားလျှောက်ပါတယ်တိတ်ပြီးစိတ်တိုင်းကျပြီးတော့စိတ်ချမ်းသာရပါတယ
်တရုတ်နိုင်ငံမှာ2023ခုနှစ်အတွင်းအသက်60အထက်သက်ကြီးလူဦးရေကတနိုင်ငံလုံးလူဦးရေရဲ့၅ပုံတစ်ပုံဖြစ်တဲ့298သန်းရှိပြီးသက်ကြီးလူဦးရေအလျင်မြန်တိုးလာနေပါတယ်လာမယ့်2035ခုနှစ်အရောက်မှာလူဦးရေရဲ့30ရာခိုင်နှုန်းကျော်ဖြစ်တဲ့တန်400အထိတက်ကြီးလူဦးရေစင်တိုးလာမယ်လို့ခန့်မှန်းထားကြပါတယ်။
ဒါကြောင့်လည်းတက်ကြီးလူတို့အတွက်ဝန်ဆောင်မှုတွေထုတ်ကုန်တွေတိုးလာစေပြီးတရုတ်အစိုးရကတော့တက်ကြီးသူတွေနဲ့ဆက်ဆက်စီးပွားရေးဟာလက်ရှိဒေါ်လာ982ဘီလီယံကနေလာမယ့်2035ခုနှစ်အရောက်မှာဒေါ်လာ 4.2 ထရီလီယံထိရောက်လာမယ်လို့ခန့်မှန်းထားတာပါမြို့ပြနေတရုတ်တက်ကြီးသူအများအပြားကတော့စွန့်ပစ်ခံရမယ့်အရေးနဲ့အရေးအသွေးမကောက်မဲ့အရေးစိုးရိမ်ဓာတ်တွေကြောင့်အစီအလာဘိုးဘွားဆောက်ရှောက်ရေးဂေဟာတွေထက်တခြားသောရွေးချယ်စရာတွေဘက်ကိုလှည့်လာကြပါလေ။ဒါကြောင့်လဲတက်ကြီးတက်ကသူတွေအင်တန်ရရောက်ဆောက်ရှောက်မှုဝန်ဆောင်မှုတွေနဲ့တက်ကြီးပိုင်းတွေနေတဲ့အင်ယာတွေဟာနိုင်ငံတော်မှာဖွံ့ဖြိုးလာနေပါတယ်။ဘိုးဘွားဆောက်ရှောက်ရေးဂေဟာနှစ်ခုကိုပိုင်တဲ့လီယူရှင်ကျင်းကတော့စီးပွားရေးအခွင့်အလမ်းကိုမြင်ပြီးဒေါ်လာ13,200ယင်းနီးမြုပ်နှံမှုနဲ့တက်ကြီးတက်ကသူကိုဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့အမျက်ထွက်ဖို့ကစိန်ခေါ်ချက်တစ်ခုပါနောက်နှစ်လောက်ထိဒါမှမဟုတ်လေဒီထက်ကြာနိုင်ပေမဲ့လူကတော့စိတ်ရှိပါတယ
်ဆော့လောက်နေတဲ့တဲ့တော့အသက်ကြီးတဲ့သူတွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်တဲ့နေရာမှာအကျိုးအမြတ်မြန်ထွက်တာမျိုးတော့မဟုတ်ပါဘူးရေရှည်အတွက်စိတ်ရှိတိခံဖို့လိုပါတယ
်ဘေကျင်းမြို့တော်အနောက်မြောက်ပိုင်းစင်ဂျေဘုံဒေသမှာတော့တက်ကြီးလူဦးရေ3,100လောက်နေထိုင်တဲ့ဈေးကြီးတဲ့တက်ကြီးရပ်ကွက်တစ်ခုရှိပါတယ်ထိုင်ကန်အမကန်လုပ်ငန်းက2015ခုနှစ်မှာဖွင့်လှစ်ခဲ့တာပါရန်ဥယျာဉ်လို့နာမည်ပေးထားတဲ့တက်ကြီးရက်ွက်မှာကျမရေးဆောင်ရှောက်မှုအပန်းဖြစ်အနားယူရာနေရာနဲ့တခြားသောဝန်ဆောင်မှုအများအပြားကိုထည့်သွင်းထားပါတယ်။အသက်85နှစ်အရွယ်ကောင်ရှင်ရှင်းကတော့သူမရဲ့မိဘတွေရောက်ခမတွေကိုဆောင်ရှောက်ခဲ့ရခြင်းကစိတ်ပင်ပန်းခဲ့ရတာတွေကိုပြန်ပြို့ပြပါတယ်။တဝရဲသောတမီးဖြစ်သူကိုသူမလိုစိတ်ပင်ပန်းတာတွေမခံစေချင်တာကြောင့်သူတို့ဇနီးခင်ပေါ်နှစ်ဦးတို့အင်ကိုရောင်းလိုက်ပြီးရန်ဥယင်အင်ယာကိုပြောင်းခဲ့ကြပါတယ်။ရန်ဥယင်မှာသူတို့အခန်းတစ်ခုမှာနေကြပြီးတစ်လကိုဒေါ်လာ2,800လောက်ကျပ်တင်ပါတယ်
။因为中国几千年的养老里，
丢那个嘛，那帮淘气的是个的，阿代月经营独立个少少不雅的地产家，起码路没有什么生得多的嘛呗。过嘛，大他们越喜他人，阿代几代人少少买都是了，保留住了个。အခုချိန်မှာအလုံးမဖြစ်တော့ပါဘူး
။ရန်ဥယင်ရဲ့ထရီမန်နေဂျာဂျီမင်းကအခုလိုပြောပါတယ်
။တွေ့ဝမ်လဲ
ဒီမှာနေကြတဲ့အသက်ကြီးပိုင်းပုဂ္ဂိုလ်တွေဟာလူမှုအတွက်အများကြီးအကျိုးပြုခဲ့ကြသူတွေဖြစ်ပြီးငွေကြေးလည်းအတော်လေးစုဆောင်းထားကြသူတွေပါ။စီးပွားရေးဖွံ့ဖြိုးတိုးတက်လာမှုမှာသူတို့ကြွယ်ဝမှုကလည်းတိုးလာပါတယ်။တချို့ကတော့သူတို့နေအိမ်တွေကိုရောင်းပြီးဒီကဝန်ဆောင်မှုတွေကိုရယူဖို့အတွက်တက်ကြီးစောင့်ရှောက်ရေးဂေဟာကိုလာကြတာပါ။
အငိမ့်စားတက်ကတူပါမောက်ခခေါင်ရင်းကတော့2020ခုနှစ်မှာအကြီးစားခွဲစိတ်မှုနှစ်ခုခံယူခဲ့ရပြီးတဲ့နောက်ရန်ဥယင်အင်ယာကဆောက်ရှောက်မှုမျိုးသာမရရင်သူအသက်ရှင်မှာမဟုတ်ဘူးလို့ပြောပါတယ
်။ဝိစမွှန်တော
့ဒီကိုဘာကြောင့်ရွေးချယ်ရသလဲဒါမှမဟုတ်လေတက်ကြီးဆောက်ရှောက်ရေးအတွက်ဘလို့အချက်လက်တွေကိုစဉ်းစားကြသလဲဆိုရင်အကြောင်းရင်းနှစ်ရပ်ရှိတယ်လို့ထင်ပါတယ်။တစ်ခုကတော့ရုပ်ဝတ္ထုပိုင်းဖြစ်ပြီးနောက်တစ်ချက်ကတော့စိတ်ပိုင်းဆိုင်ရာဖြစ်ပါတယ်ရုပ်ဝတ္ထုပိုင်းကတော့ကျွန်တော်တို့အနေနဲ့ချမ်းချမ်းသာသာနေထိုင်နိုင်ရေးဖြစ်ပါတယ်စိတ်ပိုင်းဆိုင်ရာမှာတော့ကျွန်တော်တို့စံတန်ဘိုးတွေအတိုင်းကျင့်သုံးနိုင်မဲ့ဂုဏ်သိက္ခာရှိတဲ့ပျော်ရွှင်ပွဲဘဝတစ်ခုကိုနေထိုင်နိုင်ရေးပဲဖြစ်ပါတယ
်တက်ကြီးပိုင်းလူထုနဲ့ဆက်ဆက်တဲ့စီးပွားရေးကိုတရုတ်ဆွေရကထောက်ပံ့ပေးတာနဲ့အတူပဲတရားဝင်စီးရင်တွေအရာတရုတ်နိုင်ငံမှာတက်ကြီးဆောက်ရှောက်မှုကဟာ4,100ရှိနေပြီးဒါဟာဆိုရင်2019ခုနှစ်ကထက်နှစ်ဆတိုးလာတာဖြစ်ပါတယ
်မတ်သိန်ကီထိုင်အပတ်စဉ်တင်ပြနေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကတိုင်းသားလက်ရက်ထယ်ရီအဆင့်ဆင့်ပြောင်းလဲလာပုံကိုစနစ်တကျလက်ဆင့်ကမ်းထိမ့်သိမ့်တင်နေဆိုတာလက်ရက်ထယ်ရီအကြောင်းကျွမ်းကျင်တဲ့ရန်ကုန်ကယူကိုနဲ့မဆုမျက်မွန်မေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါရရှင
်မြန်မာနိုင်ငံမှာတိုင်းရင်းသားအဝိထယ်ရီကိုစိတ်ဝိတစားထိမ့်သိမ့်သူတွေရှိဖို့ပို့ပြီးတော့လိုအပ်တယ်လို့ဒီလက်ရက်ထယ်ထိမ့်သိမ့်နေသူတွေကပြောပါတယ်တိုင်းရင်းသားအဝိထယ်ရီကိုဝစ်ဆင်ကြတဲ့တစ်ချိန်တည်းမှာပဲဒီအဝိထယ်ရီကိုဘလို့ရက်လုတ်တယ်ဆိုတာအပအဝင်နောက်ခံသမိုင်းတွေကိုပျောက်ပြတ်မသွားအောင်ထိမ့်သိမ့်ထားနိုင်ဖို့လည်းအရေးကြီးတယ်လို့ဒီမြမရိုးရအချိန်နဲ့ကရင်တိုင်းရင်းသားအဝိထယ်ရီအကြောင်းရန်ကုန်မှာကွဲလုတ်ခဲ့သူယိုကိုကပြောပါတယ်ဒီတိုင်းရင်းသားအဝိထယ်တွေကိုထိမ့်သိမ်းထားဖို့အတွက်ဘလောက်လိုအပ်တယ်လဲဆိုတာနဲ့ပတ်သက်လို့ define me ဆိုတဲ့အမှုပညာကြောင့်တည်ထောင်သူလည်းဖြစ်လက်ရက်ထယ်အကြောင်းကျွမ်းကျင်သူလည်းဖြစ်တဲ့ယိုကိုနဲ့မေးမြန်းထားပါရရှင်
ကျွန်မဒီခြေတယ်လေးကိုစပြီးတော့စိတ်ဝင်စားတာကနှစ်ထောင်ဆယ်ချောက်လောက်ကစတယ်ပေါ့နော်ဘလို့ကနေစဖြစ်လဲဆိုတော့ဒီကျွန်တော်ဒီနေမှာကျတော့ရိုးရရကန်လက်ရကန်လုပ်ငန်းရှိတယ်ပေါ့အဲရိုးရလက်ရကန်လုပ်ငန်းကလည်းဟိုပပျောက်တော့မဲ့အခြေအနေကိုရောက်နေရပေါ့နော်အဲ့အခြေရောက်တဲ့အခါကျတော့ဒါခြေတယ်နဲ့ပတ်သက်ပြီးတော့ကိုကလည်း ဆေးဝင်စားတဲ့ခါကျတော့ကိုယ့်ရဲ့ဒီမွေးရဲ့မြေမှာရှိတဲ့ရိုးရလက်ရကန်လုပ်ငန်းကိုလည်းမပြတ်စည်းအောင်ရနောက်တစ်ခုကကျတော့ဒီအမျိုးသမီးတွေနေ့စဉ်ပုံမှန်ဝင်ငွေရဖို့ပေါ့နော်နောက်တစ်ခုကကျတော့ဒီဝါဆိုင်တာကျွားတို့စီမှာတိတ်ပြီးတော့မဆိုင်ကြတော့ပေါ့နော်ပြည်တွင်းကဝါထွက်တာနဲလာတယ်အဲ့မှာတောင်သူတွေကိုလည်းဝါကိုစိုက်ပျိုးစေခြင်းတဲ့အတွက်ပေါ့နော်တွေ့တွေ့ကြည်ကြည်လေး ရင်ဆုံးဒီကိုပမာတီမှာရှိတဲ့အကြောင်းကိုတက်တယ်ပြီးတော့အာဘန်ကောက်တို့တခြားနိုင်ငံခြားဟာတွေကိုတော့ကျွန်မအွန်လိုင်းကနေပြီးတော့ဒီ textile နဲ့ပတ်သက်တာတွေကိုစူးစိနဲ့ပတ်သက်တာတွေလေ့လာတယ်ပေါ့နော်ဒါကတော့ကျွန်မဒီခြေတွေနဲ့ပတ်သက်ပြီးတော့စတင်လေ့လာခဲ့တဲ့အကြောင်းလေးပါ
ခြေတွေဒီလက်ရက်ထည်တွေပေါ့နော်ညီမပြောခဲ့သလိုဆိုရင်ဒါတွေဟိုပို့ပြီးတော့မှသိအောင်လို့လေ့လာနိုင်ဖို့ထိမ့်သိမ့်နိုင်ဖို့ပေါ့လေလုပ်နေတဲ့သူတယောက်အနေနဲ့ဒီလက်ရှိမှာဒီမြန်မာနိုင်ငံကဒီဟိုတိုင်းရင်းသားအဝတ်ထည်တွေအပေါ်ပေါ့အများစိတ်ဝင်စားမှုရောညီမအနေနဲ့ဘယ်လိုမျိုးသုံးသပ်နိုင်မလဲရှင
်အများစုကတော့ဒီကိုနှစ်သက်ရပေါ့နော်ဒီရိုးရဒီခြေတွေလေးကိုတော့ရွေးချယ်ပြီးတော့ဝစ်ကြတယ်ဝစ်ကြတာကိုတော့တွေ့ရတယ်ပေါ့နော်အဲ့မှာကျမတို့ဒါဟိုမွန်လုံးညီလေးတွေဝစ်မလားဥမာဗမာတိုင်းရင်းသားဖြစ်ပေမဲ့လို့လဲအချို့သောတိုင်းရင်းသားတွေရဲ့ဒီရိုးရဝစ်စုံလေးတွေကိုပေါ့နော်ဒါလေးတွေကိုတမိုးထားပြီးတော့ဝစ်ကြတာလဲဟိုတွေ့ရတယ်ပေါ့
ဆိုတကယ်တမ်းပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးကရာတော်ရှိတယ်ပေါ့လေဒါပေမဲ့လူသိများတဲ့ဒီတိုင်းရင်းသားအဝတ်အထည်တွေဆိုရင်တော့တကယ်တမ်းပြောရင်လက်ချိုးကြီးလို့ရမယ်ထင်တယ်ဆိုတော့ညီမတို့လိုမျိုးဒီလိုမျိုးလက်ရက်ထည်တွေဒီခြေထည်တွေကိုဟိုစိတ်ဝင်စားဟိုလေ့လာထိမ့်သိမ့်ဖို့စူးစမ်းသူတွေအနေနဲ့ပေါ့နော်ကြာနေဒီတိုင်းရင်းသားတွေရဲ့ရိုးရာအထည်တွေနဲ့ပတ်သက်လို့ဟိုလေ့လာဖို့အတွက်မှရောအခက်အခဲရှိတယ်လို့ပြောနိုင်ပါရှင်
ခက်ခဲရှိတယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီရိုးရထည်တွေကိုနှစ်သက်တဲ့နောက်ပိုင်းမှာဒါကျွန်တော်ဆိုရင်နှီးဆက်တဲ့ဟာဆိုလို့ရှိရင်ကချင် art တို့ဘာလို့ဒီ online အတန်းနေရှိရဆိုသူတို့ရဲ့ရိုးရဒီ pattern တွေနဲ့ပတ်သက်လို့သူတို့အမှုပညာတွေနဲ့ပတ်သက်လို့ဆိုရင်သင်တန်းနေရှိတဲ့ဟာမှာလေ့လာဖြစ်တယ်ပေါ့နော်။ဆိုတော့ကိုယ်တိုင်ပေါ့ဒီရိုးရထည်တွေကိုလေ့လာတဲ့အခါမှာသူတို့ရဲ့ pattern တွေကဘယ်လိုမျိုးဖြစ်ပေါ်လာတာလဲဘယ်လိုရက်လောက်ထားတာလဲဆိုတော့အတိတ်ပဲတွေအများကြီးရှိတယ်ကွဲပြားတယ်ဆိုတာကိုလည်းတွေ့ရတယ်ပေါ့နော်ဆိုတော့အခြားသောတိုင်းသားတစ်ယောက်ကလေ့လာမယ်ဆိုရင်တော့လေ့လာဖို့အတွက်ကတော်တော်လေးတော့လေဟိုအချက်လက်တွေစုဆောင်းရတာတော့ခက်ခဲပါတယ်ရှင်ဟုတ
်ဆိုတော့ဒီအခု2024 November တော့ကပေါ့နော်ရန်ကုန်မှာညီမတို့စီစဉ်ခဲ့တဲ့ပွဲတစ်ခုမှာဒီကရင်ဟိုရိုးရဝစ်ထယ်တွေကိုလည်းသူတို့နဲ့ပတ်သက်တဲ့သမိုင်းကိုလည်းပွဲထုတ်ပြသွားခဲ့တာကိုတွေ့ပါတယ်ဆိုတော့အဲ့ဒီလိုမျိုးဒီတိုင်းရင်းသားလက်ရက်ထယ်တွေကိုပေါ့နော်လူတွေပို့ပြီးတော့မှသိလာအောင်စိတ်ဝင်စားလာအောင်လုပ်ဖို့ဘလောက်လိုအပ်နေတယ်လို့ရောမြင်လဲရှင်
မြန်မာနိုင်ငံထဲမှာလည်းတိုင်းရင်းသားခုနကအမပြောသားသလိုပဲများစွာရှိတဲ့အခါကျတော့တကယ်ကိုမှဟိုတိန်ကောပြီးတော့ပပျောက်လို့နေပါရှိတဲ့ရိုးရတိုင်းရင်းသားဝတ်စုံတွေလည်းရှိတယ်ပေါ့နော်ဆိုတော့သူတို့တိုင်းရင်းသားဝတ်စုံတွေကလည်းဒါခေအဆက်ဆက်ပြောင်းလဲလာတဲ့ပုံစံတွေရှိတယ်ပေါ့နော်ကျမတို့ပြခဲ့တဲ့ဒီကရင်ရိုးရတိုင်းရင်းသားဝတ်စုံတွေဆိုရင်နှစ်တရာလောက်ကဝတ်စုံတွေလည်းရှိတယ်ပေါ့နော်အဲ့ဟာတွေဆိုရင်ထိမ့်သိမ့်တဲ့ဒီ collector ပေါ့ I create ကဒေါ်ကြီးပြုံးမင်းကတော့ဒီကျမတို့ပွဲမှာပြခဲ့တဲ့အင်ဂျီတွေကိုစုဆောင်းနေသူပေါ့နော်ဆိုတော့ဒါလေးတွေကိုကျမတို့ကဆက်ဆက်ရပေါ့နော်ဒီလိုမျိုးလေးတွေပြပွဲလေးတွေလုပ်ပေးမယ်ပေါ်ပြပေးမယ်ပေါ့နော်ဒါဆိုလို့ရှိရင်လဲရိုးရခြေတဲ့တွေကိုထိမ့်သိမ့်ရရောက်တယ်ပေါ့နော်ဆိုတော့အခြားသောတိုင်းရင်းသားဝတ်စုံတွေကိုလည်းကျမတို့ကဒါမျိုးလေးတွေလုပ်ပေးမယ်ဆိုလို့ရှိရင်သူတို့ရဲ့လူနေထိုင်မှုပုံစံနောက်တစ်ခုကပြောင်းလဲလာတဲ့သူတို့ရဲ့ဒီအမှုပညာတွေကိုလည်းတွေ့ရှိနိုင်တယ်ရှင်ဟုတ်ကဲ
့ဆိုတော့ဆောဆောကညီမပြောခဲ့သလိုပေါ့နော်ညီမပြောခဲ့တဲ့အထက်မှာဒီတိုင်းရင်းသားဟိုဟိုတိုင်းမှာပေါ့နော်သူတို့ရဲ့ဒီအဝတ်ထည်နဲ့ပတ်သက်လို့ pattern တွေပေါ့အဆင်တွေမှာဘယ်ဆင်ရတော့ဖြစ်ဘလို့ဆိုရဲအတိတ်ပဲရှိတယ်ပေါ့လေဆိုတော့အဲ့လိုမျိုးဟာတွေကိုညီမလေးလာမိတဲ့လောက်ကောစနစ်တကျထိမ့်သိမ်းထားတဲ့ဟာမျိုးပေါ့နော်ဘလောက်ထိတွေးရလဲဒါမှမဟုတ်ရင်လည်းဟိုအဲ့လိုမျိုးစနစ်တကျထိမ့်သိမ်းမှုအားနည်းတဲ့အတွက်ကြောင့်မို့လို့ဒါတွေကဟိုလူတွေသိပ်မသိတာလို့ပြောလို့ရလား
တော်တော်များများတော့ဒါထိမ့်သိမ့်ကြပါတယ်ဟိုအရင်တော့ဆိုဟိုတလောစီကကျမတွေ့ရတယ်တခြားတိုင်းရင်းသားတွေလည်းသူတို့အဝိထည်နေနဲ့ပတ်သက်လို့ဟိုဒါပပျောက်ကွယ်ပြောက်လို့နေပါဖြစ်တဲ့အတွက်ပြန်ပြီးတော့ဒါတွေကို promote လုပ်တာမျိုးလို့ပေါ့နော် ဒီနောက်ပိုင်းမှာတော့ဒီလူငယ်တွေကပြန်ပြီးတော့မှလေဟိုသူတို့ရဲ့စမ်းသစ်တဲ့အမြင်တွေအတွေးခေါ်တွေနဲ့ပေါ့နော်ဒါကိုပြန်လဲပေါ်ထုတ်လာကြတာတွေတော့တွေ့ရပါတယ်ရှင
်ဟုတ်တိတ်ကောင်းပါတယ်ညီမပြောခဲ့သလိုဆိုပါဆိုတော့ဒီအအခြေအနေတွေကလည်းအဆင်ဆင်ပြောင်းလဲနေတယ်ပေါ့လေဆိုတော့ဒီရိုးရဒီလက်မှုပညာတွေကလည်းအဆင်ဆင်ပြောင်းလဲနေတယ်ဆိုတော့အဲ့ဒီဟာတွေကိုခုနပြောသလိုဒီလိုနောက်လာနောက်သားတွေဒီလူငယ်တွေပေါ့နော်နောက်မျိုးဆက်တွေကအဆင်ဆင်ထိန်းသိမ်းဖို့အတွက်ကဘလောက်ထိအရေးကြီးတယ်လို့ညီမမြင်လဲရှင်
ကိုရဲ့ပေါ့နော်ကျမတို့ဒါဗမာဆိုလို့ရှင်နဲ့ဗမာတိုင်းရင်းသားတို့ရဲ့ဒါစင်ကဲပြောင်းလဲလာတဲ့ဝိစုံရဲ့ပုံစံနေနောက်ကျမတို့ကရင်ဆိုလဲကရင်တင်တိုင်းစသဖြင့်ပေါ့နော်ကျမတို့တိုင်းရင်းသားမျိုးစုံကကိုလူမျိုးတို့တိုင်းရင်းသားကိုရဲ့လူမျိုးစုရဲ့အင်ချီတွေကိုထိမ့်သိမ့်တာကဒါကိုရဲ့အမှုပညာနဲ့ဟိုဒီလူနေထိုင်မှုတိုးတက်ပြောင်းလဲလာတဲ့ဒီရဲ့တမိုင်းကိုထိမ့်သိမ်းတာနဲ့ကျမတို့အတူတူပဲလို့ခံယူထားတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါကျမတို့လူငယ်တွေပေါ့နော်ဒီနောက်ပိုင်းလူငယ်တွေအနေနဲ့လည်းအစဉ်အဆက်ပေါ့နော်ဆက်လက်ပြီးတော့ကျတော့ဒါလေးကိုထိမ့်သိမ်းသွားကြမယ်ဆိုလို့ရှိရင်လည်းဒါနောင်လာနောင်သားတွေအနေနဲ့ဟိုဘဲခစ်ကတော့ဘယ်လိုမျိုးထွန်းကားခဲ့တယ်ဘဲခစ်ကတော့ဘယ်လိုလေးတွေပြောင်းလဲလာတယ်ဆိုတဲ့ဟာတွေကိုဒါလေ့လာလို့ရတယ်ပေါ့နော်လူငယ်တွေအနေနဲ့လည်းဒီဝတ်စားစင်ရင်မှုနဲ့ပတ်သက်လို့ပေါ့နော်တေချာလေးကျမတို့ဒီနောက်ပိုင်းမှာစနစ်တကျဒီစာတန်းလေးတွေပြုစုပြီးတော့ကြတော့မှထိမ့်သိမ့်မယ်ဆိုလို့ရှိရင်နောက်မျိုးဆက်တွေအတွက်လည်းကျမတို့မှတ်တမ်းတစ်ခုချန်ထားခဲ့နိုင်တဲ့ပုံစံမျိုးဖြစ်မှာပေါ့နော်ဟုတ်ကဲ့
မြန်မာနိုင်ငံကလက်ရက်ထယ်ရီအကြောင်းကျွမ်းကျင်သူယိုကိုဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကလူငယ်တွေအနေနဲ့တိုင်းရင်းသားအဝိထယ်ရီရဲ့တန်ဖိုးကိုသိရှိနားလည်ပြီးတော့လက်စစ်ကမ်းထိမ့်သိမ့်ဖို့အရေးကြီးတယ်လို့သူကပြောပါရဲ့ရှင်ကျမဆုမြတ်မောင်ပါ
ဒါကတော့မဆုမြတ်မွန်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်ပါအခုတော့ဒီတနင်္လာနေ့ညချမ်းအစီအစဉ်အတွက်ကျမတို့တက်တက်ရောင်သတင်းလွှာကိုတင်ဆက်မှာပါရှင် Black Pink အဖွဲ့တဲ့က Rosie တကူတော်ခွေနဲ့ Tekita ဗီဒီယိုအသစ်ထုတ်လိုက်ပါတယ် Lord of the Rings War of Rohirrim ကတွန်းကာရပိုင်းတွင်မှရုံတင်တော့မှာပါဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုတက်တန်ရောင်သတင်းလွှာမှာမတ်အေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင
်ကွာကျော်အောင်မြင်တဲ့ကိုရီးယား K-pop အဖွဲ့ Blackpink နဲ့က Rosie ကပြည်သက်တွေမျှော်နေတဲ့သူ့ရဲ့တကူတော် Day Album Rosie ကိုဒီဇင်ဘာလ6ရက်နေ့မှာထုတ်လိုက်ပြီးတော့Toxic Still the Answer ရဲ့ guitar video ကထွက်လာတာပါ Rosie Day Album မှာတချင်း12ပုတ်ပါဝင်ပြီးတော့အဓိကတချင်းတွေဖြစ်တဲ့ Number 1 Girl နဲ့အဆိုတော့ Bruno Mars နဲ့တွဲဆိုထားတဲ့ Apartheid တို့လည်းပါဝင်ပါတယ်အဲ့တချင်းကကိုရီးယားအမျိုးသမီးတကူတော့အဆိုတော်တွေမှာ American Billboard အကောင်းဆုံးထိပ်တန်းတချင်းတရာချင်းမှာအဆင့်အမြင့်ဆုံးနံပါတ်၈ကိုရောက်တဲ့တချင်းဖြစ်ပြီးတော့ Britain အကောင်းဆုံးတေးဆင်းမှာလည်းနံပါတ်1အထိရောက်ခဲ့ပါတယ်အသက်28နှစ်ရှိပြီဖြစ်တဲ့ Rosie က2024ခုနှစ်စက်တင်ဘာလမှာ Atlantic Records တေးတန်သွင်းတဲ့တကူတော့တေးထုတ်လို့ဖို့သဘောတူစာချုပ်ချုပ်ခဲ့ပြီးတော့ဇွန်လမှာတော့တောင်ကိုရီးယားဖျော်ဖြေရေးနဲ့တေးတန်သွင်းကုမ္ပဏီ YG Entertainment ရဲ့လက်အောက်ခံ The Black Label နဲ့တကူတော့အမှုပညာအလုပ်တွေကိုစီမံခန့်ခွဲဖို့သဘောတူလက်မှတ်ထိုးခဲ့တာပါ Blackpink အဖွဲ့ကလက်ရှိမှာကမ္ဘာမှာအအောင်မြင်ဆုံးအမျိုးသမီးတေးဂီတအဖွဲ့တွေကတဖွဲ့ဖြစ်ပါတယ်အမျိုးသမီး၄ဦးတွေသူတို့အဖွဲ့ကကိုချဲလာနဲ့ British Summer Time ဂီတပွဲတော်တွေမှာဖျော်ဖြေရတဲ့ပထမဆုံး K-pop အဖွဲ့ဖြစ်သလို MTV ဂီတဗီဒီယိုဆုရရှိခဲ့တဲ့ပထမဆုံး K-pop အမျိုးသမီးအဖွဲ့လည်းဖြစ်ပါတယ်။ဂီတနဲ့အနုပညာလုပ်ငန်းတွေပြင်ပမှာတော့ Australia နဲ့ New Zealand နိုင်ငံသား Korea အမျိုးသမီးလေး Rosie ဟာ Yves Saint Laurent Fashion Design, Puma Asa Fashion နဲ့ Tiffany Saint Laurent တို့ရဲ့ကမ္ဘာလုံးဆိုင်ရာတန်တမန်တဦးလည်းဖြစ်ပါတယ်။ပြည်ထောင်နိုင်ငံကနာမည်ကျော်အဆိုတော်အသက်89နှစ်အရွယ်အယ်ဒန်ဂျွန်ဟာသူမျက်စိမမြင်တော့ဘူးလို့ဒီဇင်ဘာလတရနေ့တင်းငရီနေကပဲလန်ဒန်မြို့တော်မှာပြားဆက်ပွဲလာတဲ့ပရိသတ်ကိုပြောသွားခဲ့ပါတယ်။တိုင်းလီတန်ဆန်နဲ့ရော့ကက်မန်တချင်းတွေအပါအဝင်နာမည်ကျော်တေးတချင်းတွေနဲ့တေးတပြားအယောင်အကောင်းဆုံးအဆိုတော်တဦးဖြစ်တဲ့အယ်ဒန်ဂျွန်ကပြားဆက်အထူးပွဲကိုတော့တက်ရောက်ခဲ့ပြီးတော့သူပြားဆက်ကပ်ပြတာကြည့်လို့မရဘူးလို့ပြောသွားတာပါ။တချို့သိထားကြတဲ့အတိုင်းကျွန်တော်ကမျက်စိပြဿနာရှိပါတယ်။အခုဆိုမျက်စိမမြင်ရတော့ပါဘူး။တရုတ်ဆောင်တာမတွေ့ရပါဘူး။ဒီပြားဆက်ကိုကြိုက်ပါရဲ့လို့ပြောသွားတာကို Daily Mail သတင်းစာကဖော်ပြထားတာပါ။သူကအခုလားတွေအတွင်းမှာပဲမျက်စိနာပြီးတော့ညာဘက်မျက်လုံးကမမြင်ရတော့ဘူး။ဘယ်ဘက်မျက်လုံးကလည်းတိတ်အခြေအနေမကောင်းဘူးလို့ပြောသွားပါရဲ့။ဒီလိုဆိုတော့သူကဘာမှမဖတ်နိုင်မကြည့်နိုင်တော့တယ်လို့ရှေ့လျှောက်သချင်းသစ်တွေတည်ဆူဖို့လည်းအခက်အခဲရှိသွားနိုင်တာပါ။လ လူကြိုက်အများဆုံးဝတ်ထုဖြစ်တဲ့ The Devil Wears Prada ဝတ်ထုကိုအခြေခံထားတဲ့ဒေသရုပ်ဖော်ပြဆက်တွေသူကဒေသချင်းရေးပေးခဲ့ပါတယ်ပြဆက်ဖွင့်ပွဲကော်ဇွန်ဒီခင်အခမ်းအနားကိုတက်ရောက်လာခဲ့တဲ့ Elton John ကကျွန်တော်ကြည့်ဖို့ခက်ပင်မဲ့လဲနားထောင်ရတာကောင်းပါတယ်ဒီညအတန်နဲ့တိတ်ကောင်းပါတယ်လို့ပြောတော်ပါတယ်သူကခမောဖြစ်သူ David Furnish ကသူ့ရဲ့ဘေးမှာမမမမရှိနေပြီတဲ့အတွက်ကျေးဇူးတင်ရပါတယ်လို့လည်းပြောသွားပါတယ်1980ပြည့်နှစ်အစောပိုင်းမှာနာမည်ကြီးလာခဲ့ပြီးတော့ Candle in the Wind လို့မျိုးဆန်းကျင်တဲ့သီဆိုရတဲ့သချင်းတွေနဲ့နာမည်တစ်လုံးထိန်းထားနိုင်ခဲ့တဲ့ Elton John က2018ခုနှစ်ကနေ2023အထိနှုတ်ဆက်ဖျော်ဖြေပွဲတွေကျင်းပခဲ့ပြီးနောက်ပိုင်းအခုတော့မိသားစုနဲ့ပဲအချိန်ကုန်နေလိုက်တာဖြစ်ပါတယ်ကောင်းမအကြီးကျယ်အောင်မြင်မှုရခဲ့တဲ့ရုပ်ရှင်က The Lord of the Rings တရုတ်ဆောင်နေအခုအသစ်ထွက်တဲ့ The Lord of the Rings The War of the Rohirrim ကာတွန်းကမိတ်ဆက်ပွဲကိုလာတက်ရောက်သွားကြပါလိမ့်ဒီဇင်ဘာလ3ရက်အင်္ဂါညလန်ဒန်မြို့နယ်မှာကျင်းပခဲ့တဲ့အထူးပွဲကိုတော့ Andy Serkis Ian McKellen Dominic Monaghan အစားရှိတဲ့အဲ့ဒီရုပ်ရှင်ကားတွေကတရုတ်ဆောင်နေနောက်ပြီးတော့ Director Peter Jackson နဲ့အထူးအခမ်းအနားကိုလာရောက်ခဲ့ကြပါလိမ့်အရင်ကားရဲ့ဒါရိုက်တာပီတာကအခုကားကိုပူရဲထုတ်လုပ်တာလည်းဖြစ်ပါတယ်။အခုကားမှာတော့ဒါရိုက်တာကကန်ဂျီကာမီယာမီဖြစ်ပြီးတော့သူ့ရဲ့မူရင်း Lord of the Rings သုံးကားရဲ့ဇာတ်ရင်တည်းခင်မတိုင်မီနှစ်ပေါင်း183နှစ်အကြာကာလကိုဇာတ်ရင်တည်းရိုက်ထားတာဖြစ်ပါတယ်။ The War of the Rohirrim က Rohan ဘုရင် Han Helmahan ကြောင့်ရိုက်ထားတာဖြစ်ပါတယ်။လူပိုလေးဖွဲ့ကောင်းဆောင်သူရင်ဖြစ်တဲ့တရုတ်ဆောင်တဲ့မင်းသား Armitage ကဒီညအခမ်းအနားဟာကမ္ဘာတစ်ဖက်ချမှာနေနေတဲ့ Lord of the Ring Wine of the Hound ကြီးတွေအားလုံးပြန်ဆုံတွေ့ရတဲ့ပွဲဖြစ်တယ်လို့ပြောသွားပါတယ်။ The Lord of the Rings The War of the Rohirrim ဇာတ်ကားကိုတော့ဒီဇင်ဘာလ23ရက်နေ့မှာကမ္ဘာတစ်ဝှမ်းမှာစတင်ပြသတော့မှာဖြစ်ပါတယ
်။ဒါကတော့မဲအေးတနာကျော်ရဲ့တက်တဲ့ရောင်တည်င်းလှအစီအစဉ်ပါရှင်။အခုတော့တည်င်းချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြမှာပါ။
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ကိုတော်လှန်ရေးအဖွဲ့တွေကဖြုတ်ချလိုက်ပြီးတဲ့နောက်လက်ရှိဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာတကပိတ်ဆွေးနွေးကြဖို့ရှိပါတယ်။ဒီစီဝေဘွဲကိုတော့ရုရှားနိုင်ငံကကမကထာပြုခေါ်ဆိုထားတာဖြစ်ပါတယ်ခင်ဗျ။အမေရိကန်နိုင်ငံရဲ့ဌာနကချီးမြှင့်တဲ့2024ခုနှစ်အတွက်လူ့အခွင့်အရေးကာဝယ်သူစုရရှိသူတွေနဲ့မြန်မာနိုင်ငံကလည်းပံ့ပိုးနေလို့အမေရိကန်နိုင်ငံရဲ့ဌာနကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာကြေညာပါတယ်။မြန်မာနဲ့အတူအဇာဘိုင်ဂျန်၊ဗိုလီးဗီးယား၊ကိုလံဘီယား၊အက်စ်ဝါတီနီ၊ဂါနာ၊ကူဝိတ်၊ကီရဂစ်ပြည်ထောင်စုနိုင်ငံတို့ကသူတွေလည်းပါဝင်တယ်လို့ဆိုပါရယ်။မနေ့ကဒီဇင်ဘာလ10ရက်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့အမေရိကန်နိုင်ငံရဲ့ဌာနမှကျင်းပမယ့်ဒီအခမ်းအနားမှာနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်တက်ရောက်အမှာစကားပြောကြားမှာဖြစ်ပြီးအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဦးစရာဇေယျလည်းတက်ရောက်မှာဖြစ်တဲ့အကြောင်းနိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။စုရရှိသူလူပုဂ္ဂိုလ်ရဲ့အမည်စင်းရင်းကိုတော့ကြေညာချက်မှာထည့်သွင်းဖော်ပြထားတာမရှိသေးပါဘူးဒီစုကိုမြန်မာနိုင်ငံကလူရှင်တော်ဇာကနာနဲ့ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုဇော်မင်းထွန်းတို့2021ခုနှစ်ကရရှိခဲ့ကြပူပါရယ်ခင်ဗျာမြန်မာစစ်ကောင်စီကြေကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖန်ဝနာထုတ်နိုင်ရေးကြိုးပမ်းမှုဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့ပြည်မှုကျူးလွန်မှုတွေကိုအရေးမယူနိုင်ဘဲနှစ်ပေါင်းများစွာပြစ်ဒဏ်ကကျဉ်းလွတ်ခွင့်ရနေတာကိုအဆုံးသတ်စေရေးအတွက်အလွန်အရေးပါကြောင်း ICC ရှင်းနေချုပ်ခရင်ခန်က VOA ကိုပြောကြားပါတယ်။ဒါပြင်တရားဥပဒေကိုတမတမကြကြကျင့်သုံးဖို့နဲ့ကြီးမားတဲ့ရာဇဝတ်မှုတွေကြောင့်ခံစားခဲ့ရသူတွေဆက်လက်ခံစားနေရသူတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးအတွက်ဂရုပြုတဲ့အကြောင်းလဲခရင်ခန်က VOA နဲ့တည်ထံပြုလုပ်တဲ့မေးမြန်းကားမှာပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံအပါအဝင်ကဘာတလွားစစ်ဖြစ်နေတဲ့နေရာတွေမှာခရစ်စမတ်ကာလမတိုင်ခင်အပြစ်ခတ်ရဆဲကြဖို့ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ငြိမ်းချမ်းရေးနဲ့ယူကရိန်းအရှေ့အလယ်ပိုင်းပါလက်စတိုင်းအစ္စရေးလေဘနွန်အခုနောက်ဆုံးစီးရီးယားမြန်မာတောင်ဆူဒန်တို့အပြင်စစ်ပွဲနဲ့အကြမ်းဖက်မှုတံတွေခံရသူတွေအတွက်ဆက်ပြီးတော့ဆူတောင်းကြဖို့အတွက်သူကတိုက်တွန်းခဲ့ပါတယ်စစ်မျက်နှာအလုံးမှာလည်းခရစ်စမတ်အားလိုက်ရကာလမတိုင်ခင်အပြစ်ခတ်ရဆဲကြဖို့ခေါင်းဆောင်တွေနဲ့နိုင်ငံတကာအသိုက်အဝန်းကိုပန်ကြားတဲ့အကြောင်းပိုယဟန်မင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြသွားတာပါ ဒီကနေ့ညရဲ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ William Andrick ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Robert Bus ပါရှင်ကျမတို့တနင်္လာနေ့ညချမ်း VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကပရိသတ်အားလုံးကိုလည်းကျေးဇူးတူတင်ပါတယ်ကျမတို့စီစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you.